Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်အသံရဲ့2022ခုနှစ်မတ်လ10ရက်နေ့အင်ကန်နေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ3249လိုင်းလံမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေချပါစေရှင်ကျမသင်ကြီးထိုက်ပါဒီမနေ့ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်တော်ရရှင်တို့ဒီမနေ့ခင်းမှာနားဆင်ကြရမယ့်သတင်းတွေအထဲမှာတော့ရုရှားနဲ့ဘယ်လာရုစ်ဘက်ကိုဒုက္ခသည်တွေအတွက်လမ်းဖွင့်ပေးဖို့ရုရှားရဲ့အဆိုပြုချက်ကိုယူကရိန်းကဝေဖန်လိုက်တဲ့အကြောင်းရုရှားယူကရိန်းသမ္မတနှစ်ဦးတိုက်ရိုက်ဆွေးနွေးဖို့အိန္ဒိယဝန်ကြီးချုပ်ကတိုက်တွန်းလိုက်တဲ့အခြေအနေနောက်ရေနံနဲ့ရွှေဈေးတွေကတော့ဆက်ပြီးတော့မြင့်တက်နေပါတယ်ဒီသတင်းတွေပြီးနားဆင်ကြရမှာကတော့
သူရဲ့ရုပ်ပုံစံတွေအားလုံးဟုတ်သွားပြီပေါ့နော်အတိတ်ကကျွန်တော်လက်ရှိကတော့ဒီပို့ပြီးတော့ပြကြအောင်ပို့ပြီးတော့ခိုင်မာအောင်ဒီအနေဒီပိုင်းစစ်ဖို့အဲ့လိုမျိုးတော့
နလနီဘာကြပျောက်ဆုံးနေတဲ့တအံ့အမျိုးသားပါတီမိုင်းကန်ဥက္ကဋ္ဌရဲ့ရုပ်အလောင်းကိုပြန်တွေ့တယ်ဆိုတဲ့အကြောင်းသတင်းပေးပို့ချက်မှာနားဆင်ကြရမှာပါဒီနောက်မှာတော့လှိုင်းသားရမှာအေဇင်းဆင့်နေတဲ့အခြေအနေ ICJ မှာရုရှားကိုတိုင်ချထားတဲ့အကြောင်းကလေးတွေကိုရောင်းစားနေကြရတဲ့အာဖဂန်နစ္စတန်ကအခြေအနေဆက်တဲ့စိတ်ဝင်စားပွဲသတင်းဆောင်ပါတွေကိုနားဆင်ကြရဖို့ရှိပါတယ်။နောက်ပိုင်းမှာတော့စီးပွားရေးဘလော့ဂါတွေပြောသမျှတက်တန်ရောင်သတင်းလွှာအစီအစဉ်တို့ကိုလည်းထုတ်လွှင့်ပေးမှာပါ။အခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုစုံမှုကျော်တို့တင်ပြပါမယ်ရှင
်။ရုရှားရဲ့တိုက်ခိုက်မှုကြောင့်ဥယျာဉ်ဆန့်ခွာထွက်ပြေးရတဲ့ဒုက္ခသည်တွေကိုရုရှားနဲ့ဘယ်လာရုစ်ကိုကယ်ထုတ်ဖို့အတွက်ရုရှားအစိုးရရဲ့အဆိုပြုချက်ကိုယူကရိန်းအရာရှိတွေကပြင်းပြင်းထန်ထန်ဝေဖန်လိုက်ပြီးဒီစစ်ရှောင်တွေကိုယူကရိန်းအနောက်ပိုင်းဒါမှမဟုတ်ဥရောပသမ္မတအဖွဲ့ဝင်နိုင်ငံတွေစီဝင်ခွင့်ပြုဖို့အတွက်ပန်ကြားလိုက်ပါတယ်။တနင်္လာနေ့မှာရုရှားနဲ့ယူကရိန်းတို့ကြားတတိယအကြိမ်ညှိနှိုင်းမှုတွေမလုပ်ခင်မိနစ်ပိုင်းလေးမှာပဲယူကရိန်းညှိနှိုင်းမှုမိုက်ခယ်လိုပိုဒိုယက်ကရုရှားရဲ့အရက်သားတွေပေါ်မှာထိမှတဲ့အကြမ်းဖက်မှုတွေအတွက်ရှုတ်ချကြောင်း Twitter ကနေပြောပါတယ်။ယူကရိန်းကိုရုရှားက February 24ရက်နေ့ဝင်ရောက်တိုက်ခိုက်ခဲ့ခြင်းကစပြီးနှစ်ဖက်ညှိနှိုင်းရေးမှုတွေနှစ်ကြိမ်တိုင်တွေ့ဆုံဆွေးနွေးခဲ့ပြီးဖြစ်ပါတယ်။တတိယအကြိမ်ထပ်မံတွေ့ဆုံပြီးငြိမ်းချမ်းရေးညှိနှိုင်းမှုလုပ်နေချိန်မှာပဲယူကရိန်းအရသားတွေကိုတိုက်ခိုက်နေမှုတွေအဆုံးသတ်ဖို့အတွက်ရုရှားကိုအမေရိကန်နဲ့ယူကရိန်းအရာရှိတွေကတိုက်တွန်းလိုက်ပါတယ်။လူသားချင်းစာနာမှုလမ်းကြောင်းဖွင့်ပေးဖို့သဘောတူထားတဲ့ရုရှားကယူကရိန်းမှာအဆက်မပြတ်ဘုံကျဲတိုက်ခိုက်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာနေချိန်မှာပဲရုရှားဘက်ကအခုလိုတိုက်ခိုက်နေတာတွေကိုရပ်ဖို့ဒေသခံတွေအတွက်စားနပ်ရိက္ခာနဲ့ဆေးပစ္စည်းတွေပေးခွင့်ပြုဖို့နဲ့စစ်ပွဲအတွင်းပိတ်မိနေသူတွေဘေးလွယာထွက်ခွာခွင့်ပြုဖို့အတွက်အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်ထနီဘလင်ကင်ကလက်တ်ဗီးယားနိုင်ငံခြားရေးဝန်ကြီးနဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်တာပါယူကရိန်းကိုရုရှားတွေဝင်ရောက်ကျူးကျော်ပြီးအရက်သားတွေနေထိုင်ရာကိုပြင်းပြင်းထန်ထန်တိုက်ခိုက်နေမှုကြောင့်ဘေးလွယာကိုထွက်ပြေးရတဲ့ယူကရိန်းနိုင်ငံသားတန်းကြော်မှာထဝက်လောက်ဟာကလေးငယ်တွေဖြစ်တယ်လို့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်ဒီကလေးငယ်တန်းတူအထက်မှာတချို့ကမိဘအုပ်ထိန်းသူမပါပဲပိုလန်နဲ့အင်းနီးချင်းတခြားနိုင်ငံတွေကိုရောက်လာကြတာဖြစ်ပြီးသူတို့ဟာအကြမ်းဖက်တာတွေနှင်းပန်းနှစ်ဆက်တာတွေနဲ့အမျက်ထုတ်တာခံရမယ်အန္တရာယ်ရှိနေတယ်လို့လည်း UNICEF ကပြောပါတယ်ရုရှားရဲ့ဒီကျူးကျော်စစ်ကြောင့်နေရဆန့်ခွာထွက်ပြေးရသူအရေအတွက်ဟာဒုတိယကမ္ဘာစစ်အချိန်ကစပြီးဥရောပမှာအကြီးမားဆုံးဒုက္ခသည်ပြဿနာဖြစ်လာမှာကိုစိုးရိမ်နေကြတာပါကုလသမဂ္ဂဒုက္ခသည်များဆိုင်ရာကော်မရှင်နာမင်းကြီးဖီလီပိုဂရန်ဒီကလည်းသူဟာဒုက္ခသည်ဆိုင်ရာအရေးပေါ်လုပ်ငန်းတွေလုပ်ကင်လာတာအနှစ်40လောက်ရှိပြီဖြစ်ပြီးအခုလိုအချိန်တိုတိုအတွင်းအများပြားနေရဆွန့်ခွာထွက်ပြေးရတာမျိုးအလွန်ရှားကြောင်းနဲ့2013တုန်းကဆီးရီးယားကိုဆွန့်ခွာလာတဲ့ဒုက္ခသည်တသန်းလောက်ရှိပေမဲ့ဒီလိုတသန်းလောက်ဖြစ်လာဖို့အချိန်က3လကျော်ကြာမြင့်ခဲ့တယ်လို့ညညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒါအပြင်နိုင်ငံတကာကတညညတ်ထဲတုံ့ပြန်ကူညီတာကိုတွေ့ရပေမဲ့ဒီလိုတိုက်ခိုက်မှုတွေအတွက်လိုအပ်တဲ့အပြောင်းအလဲတွေဖြစ်လာဖို့တန်တမာရင်းနဲ့ဆွေးနွေးမှုတွေလုပ်ပြီးငြိမ်းချမ်းရေးရမှဒီလိုအဖြစ်ဆိုးကြီးကရပ်သွားမယ်လို့လည်းပြောပါတယ်။ယူကရိန်းနိုင်ငံသားအများစုဟာပိုလန်၊ဟန်ဂေရီ၊ရူမေးနီးယား၊မော်ဒိုဗာနဲ့စလိုဗက်ကီးယားနိုင်ငံတွေကိုထွက်ပြေးခိုလုံကြတာဖြစ်ပါတယ်။ရုရှားကပြီးခဲ့တဲ့ကြက်တပင်းတွေကယူကရိန်းကနျူကလ িয়ার ဆက်ရုံတစ်ခုကိုတင်ပိုက်ခဲ့တဲ့နောက်ယူကရိန်းမှာရှိတဲ့နျူကလ িয়ার ဆက်ရုံတွေစိတ်ချလုံခြုံမှုရှိစေရတဲ့အတွက် ရုရှားယူကရိန်းနဲ့ကုလသမဂ္ဂအမှုမျိုးစွန့်အေဂျင်စီ IAEA တို့ကြားသုံးဖွဲ့ဆိုင်ဆွေးနွေးပွဲကျင်းပဖို့ IAEA အကြီးအကဲကတနင်္လာနေ့မှာတိုက်တွန်းလိုက်ပါတယ
် This is going to be part of a process of consultationand where we are going to be listening to the Russian side and to the Ukrainian side.
ဒါဟာရှင်းရတိုင်မဲ့လုပ်ငန်းစဉ်အစိပ်ပိုင်းတစ်ခုဖြစ်တယ်လို့ရုရှားဘက်ကပြောတာတွေ Ukraine ဘက်ကပြောတာတွေကိုနားထောင်ဖို့ဖြစ်ပါတယ်။ဒီလိုနားထောင်ပြီးမှဖြစ်နိုင်တဲ့အခြေအနေတွေချမှတ်ပြီးတခြားလုပ်ရမယ့်အလုပ်တွေဆက်လုပ်ရမှာပါ။ဒါဟာတိတ်ကိုခက်ခဲမှဖြစ်ပေမဲ့လုပ်ရမယ့်အလုပ်မျိုးဖြစ်ပါတယ်လို့ IAEA အကြီးအကဲ Rafael Grossi ကဩစတြေးလျနိုင်ငံဗီယက်နမ်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားတာပါယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်မှုဟာနျူကလ িয়ার စွမ်းအင်ဆိုင်ရာခင်မီနီးစနစ်တွေတုံးနေတဲ့နိုင်ငံတနိုင်ငံကိုပရမဆုံးစစ်တိုက်တာမျိုးဖြစ်ကြောင်း IAEA ကပြောပါတယ်ယူကရိန်းမှာနျူကလ িয়ার ဓာတ်ပစ်ဆက်ရုံက၄ရုံလဲပတ်နေတာဖြစ်ပြီးကျယ်သပင်းတွေကခရိုင်းမီးယားနားမှာရှိတဲ့ရုရှားဝင်သိမ်းခဲ့တဲ့ဇာပိုရီဇီဟာဥရောပဒေသမှာအကြီးဆုံးနျူကလ িয়ার ဓာတ်ပစ်ဆက်ရုံဖြစ်ပါတယ်လက်ရှိမှာတော့ဒီနျူကလ িয়ার ဆက်ရုံတွေမှာဓာတ်အောင်ကြီးရိုးစိမ့်တာလို့မတော်တဆဖြစ်မှုတွေမရှိသေးပေမဲ့တချို့နေရာတွေမှာတော့ရိုးစိမ့်မှုပြဿနာရှိနေတာအတိပြုနိုင်တဲ့အတွက်လဲစိုးရင်ကြောင့် Grossi ကပြောပါတယ်အခုလိုသုံးဝင်ဆိုင်ဆွေးနွေးမှုကို Ukraine သမ္မတ Volodymyr Zelensky ကလည်းထောက်ခံကြောင်းပြင်သစ်အစိုးရကတနင်္လာနေ့ကသတင်းထုတ်ပြန်ထားပါတယ် Vienna ဆွေးနွေးပွဲတွေမှာ Iran ထောက်ပြတဲ့အချက်တွေကိုတကယ်လို့ American အစိုးရကသာလက်ခံမယ်ဆိုရင်အီရန်ရဲ့နျူကလ িয়ার အစီအစဉ်ဆိုင်ရာ2015သဘောတူညီချက်နဲ့ပတ်သက်ပြီးအမြန်အဆင်ပြေမယ်လို့ယုံကြည်ကြောင်းအီရန်နိုင်ငံခြားရေးဝန်ကြီးဌာနကတနင်္လာနေ့မှာပြောပါတယ်။အီရန်ရဲ့ရည်တည်ချက်ကိုအမေရိကန်ကလက်ခံမယ်ဆိုရင်သဘောတူညီချက်ကအချိန်တိုတွင်းရနိုင်မယ်လို့အီရန်နိုင်ငံခြားရေးဌာနပြောခွင့်ရဆိုက်ခါတီဘာဇက်ကတဟီရန်သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒါ့အပြင်နှစ်ဖက်အကျဉ်းသားလဲလှယ်ရေးဆိုင်ရာမှာလည်းအမေရိကန်နဲ့သဘောတူညီချက်ရခဲ့တဲ့အတွက်အခုဗီယက်နမ်ဆွေးနွေးပွဲဟာကြီးမားတဲ့တိုးတက်မှုရှိခဲ့တယ်လို့ပြောပါတယ်။ယူကရိန်းကိုရုရှားကျူးကျော်တိုက်ခတ်မှုကြောင့်အမေရိကန်ကရုရှားပေါ်ချမှတ်တဲ့အရေးယူဒဏ်ခတ်မှုတွေဟာရုရှားနဲ့အီရန်ကုန်သွယ်ရေးကိုမထိခိုက်အောင်အာမခံဖို့အမေရိကန်ကိုရုရှားကတောင်းဆိုခဲ့တဲ့နောက်အီရန်နဲ့အနောက်အင်အားကြီးနိုင်ငံတွေကြားပြုလုပ်နေတဲ့ဒီဆွေးနွေးပွဲတွေမရေမရာဖြစ်လာနေတာပါ။
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာသတင်းတွေကိုဆက်လက်တင်ပြပေးပါဦးမယ်ရုရှား-ယူကရိန်းပဋိပက္ခကိုဖြေရှင်းနိုင်ဖို့ယူကရိန်းသမ္မတဇာလင်စကီနဲ့တိုက်ရိုက်ဆွေးနွေးဖို့ရုရှားသမ္မတဗလာဒီမာပူတင်ကိုအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကတနင်္လာနေ့မှာတိုက်တွန်းလိုက်ပါတယ်။နှစ်နိုင်ငံအကြားဆေးသက်ဆွေးနွေးရေးနဲ့ပတ်သက်ပြီးဝန်ကြီးချုပ်မိုဒီကယူကရိန်းသမ္မတဇာလင်စကီကိုဖုန်းနဲ့ဆက်သွယ်ပြောဆိုခဲ့သလိုရုရှားသမ္မတပူတင်နဲ့လည်းမိနစ်50ကြာဖုန်းနဲ့ဆက်သွယ်ဆွေးနွေးစကားပြောခဲ့ပြီးယူကရိန်းနဲ့တိုက်ရိုက်ဆွေးနွေးဖို့သမ္မတပူတင်ကိုတိုက်တွန်းခဲ့တယ်လို့အမည်မဖော်လိုတဲ့အိန္ဒိယအစိုးရတာဝန်ရှိသူကပြောဆိုပါတယ်။ယူကရိန်းသမ္မတဇာလင်စကီနဲ့စကားပြောချိန်မှာလဲလူသားချင်းစာနာမှုအကြမ်းအတည်းနဲ့ယူကရိန်းပြည်သူတွေအတွက်လွန်စွာမှစိတ်မကောင်းဖြစ်မိတယ်လို့ဝန်ကြီးချုပ်မိုဒီကပြောဆိုခဲ့ကြောင်းအိန္ဒိယအစိုးရကြေညာချက်မှာဖော်ပြထားပါတယ်။ဒါ့အပြင်ယူကရိန်းအရှိတ်အချမ်းမှာပိတ်မိနေတဲ့အိန္ဒိယပညာတော်သင်ကျောင်းသားများနဲ့ဆူမီမျိုးကအိန္ဒိယနိုင်ငံသား900ကျော်ကိုကဲထုတ်နိုင်ဖို့ကိစ္စကိုလည်းဝန်ကြီးချုပ်မိုဒီကပြောဆိုခဲ့တယ်လို့အိန္ဒိယအစိုးရတာဝန်ရှိသူကပြောဆိုခဲ့တယ်လို့ကြေညာချက်မှာလည်းဖော်ပြထားပါတယ်။အမေရိကန်အနေနဲ့အာဖဂန်နစ္စတန်နိုင်ငံပေါ်အရေးယူထိန်းချုပ်ထားတဲ့ဗဟိုပန်နိုင်ငံခြားအရန်ငွေတွေကိုအများဆုံးပြန်လွှတ်ပေးဖို့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီကတနင်္လာနေ့မှာအမေရိကန်အစိုးရကိုတိုက်တွန်းလိုက်ပါတယ်။ဒါ့အပြင်တရုတ်အစိုးရအနေနဲ့အာဖဂန်ရဲ့အခြားအိမ်နီးချင်းနိုင်ငံတွေနဲ့ပူးပေါင်းပြီးလူသားချင်းစာနာမှုအထောက်အပံ့တွေကိုအများဆုံးပေးပို့သွားနိုင်ဖို့လှုံ့ဆော်နေတယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးကပြောဆိုပါတယ်။အာဖဂန်အနေနဲ့ဗယံပရာအခြေအနေကနေတည်ငြိမ်မှုရတဲ့အခြေအနေကိုရောက်ဖို့အသွင်ကူးပြောင်းနေရတဲ့ခက်ခဲတဲ့ကာလဖြစ်ပါတယ်။ဒါကြောင့်ထိန်းချုပ်ထားတဲ့အာဖဂန်ငွေတွေကိုချက်ချင်းပြန်ဖွင့်ပေးဖို့တောင်းဆိုရတာဖြစ်တယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဝမ်ယီကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ အမေရိကန်အစိုးရကတာလီဘန်ကိုတရားဝင်အသိအမှတ်ပြုခြင်းမရှိဘဲလူ့အခွင့်အရေးအခြေအနေတွေကြောင့်အာဖဂန်နစ္စတန်ရဲ့နိုင်ငံသားအရန်ငွေ6ဘီလီယံကိုအမေရိကန်နဲ့အနောက်တိုင်းနိုင်ငံတွေကထိန်းချုပ်ထားခဲ့တာဖြစ်ပါတယ်။အမေရိကန်ထိန်းချုပ်ထားတဲ့ငွေတွေထဲကရုရှား-ယူကရိန်းစစ်ပွဲဒုတိယအပတ်အတွင်းရောက်ရှိလာချိန်မှာတော့တနင်္လာနေ့ကဥရောပစတော့ရှယ်ယာဈေးကွက်မှာဆက်လက်ကျဆင်းမှုတွေနဲ့ရင်ဆိုင်နေရပါတယ်။ဗြိတိန်နိုင်ငံက FTSE ငွေကြေးနဲ့စတော့ရှယ်ယာဈေးကွက်မှာနေ့လယ်ပိုင်းအထိ 3.3% နှုန်းကျဆင်းနေပြီးပြင်သစ် CAC Stock ဈေးကွက်မှာတော့ 3.8% နှုန်းကျဆင်းခဲ့ပါတယ်။ဂျာမနီဖရန့်ဖတ်အခြေစိုက် DAX ဈေးကွက်မှာ 1.1% နှုန်းကျဆင်းသွားပါတယ်။အာရှနဲ့ဩစတြေးလျဈေးကွက်တွေမှာလည်းဆူဆူဝါဝါကျဆင်းခဲ့ပါတယ်။ဂျပန်နီကီဈေးကွက်မှာ 1.96% နှုန်းအရှုံးပေါ်ခဲ့ပါတယ်။ဟောင်ကောင်ဟန်ဆန်ဈေးကွက်မှာ 3.8% နှုန်းအထိထိုးကျသွားပြီးတရုတ်ပြည်ရှန်ဟိုင်းကွန်ပိုစစ်ဈေးကွက်မှာ 1.1% နှုန်းကျဆင်းခဲ့ပါတယ်။ဩစတြေးလျ S&P နဲ့ASX ဈေးကွက်မှာ1%ကျဆင်းခဲ့ပါတယ်။ယင်းနံဈေးနှုန်းဟာလည်းဆက်လက်တက်နေပါတယ်။အမေရိကန်ဈေးကွက်မှာယင်းနံတစ်စီးကို120.89 ဒေါ်လာဈေးပေါက်ပြီး 4.4% တက်သွားခဲ့ပါတယ်။နိုင်ငံတကာဈေးကွက်မှာတော့ 5.3% အထိမြင့်တက်ခဲ့ပြီးယင်းနံတစ်စီးကို 124.20 ဈေးပြန်မကျမီ 139 ဒေါ်လာအထိတက်သွားခဲ့ပါတယ်။ COVID-19 virus ပိုးဟာတရိတ်ဆန်တွေအကြာကူးဆက်ရာကနေမျိုးကွဲတစ်တွေထပ်မံပေါ်ပေါက်မဲ့အန္တရာယ်ကိုစိုးရိမ်ရတဲ့အတွက်စောင့်ကြည့်လိမ့်လာနေကြောင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်းအပါအဝင်ကုလသမဂ္ဂဌာနသုံးခုကတနင်္လာနေ့မှာပူးတွဲထုတ်ပြန်ကြေညာခဲ့ပါတယ်။ COVID-19 ရောဂါပိုးဟာလူအချင်းချင်းအကြာကူးဆက်ပြန့်နှံ့ခဲ့ပါတယ်။ဒါပေမဲ့လည်း COVID-19 ရောဂါကိုဖြစ်ပေါ်စေတဲ့ virus ပိုးဟာတရိတ်ဆန်တွေကြားမှာကူးလူပြန့်နှံ့နေဆိုတာသိရှိထားပြီးဖြစ်ကြောင်းWHO ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်းနဲ့အတူ FAO အစားအစာနဲ့လေယာဆိုင်ပျိုးရေးအဖွဲ့ WOAH ကမ္ဘာ့တရိတ်ဆန်ကျန်းမာရေးအဖွဲ့သုံးဖွဲ့ပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အိမ်မွေးတရိတ်ဆန်ခွေးတွေကြောင့်လည်းအပါအဝင်လွတ်လွတ်လပ်လပ်သွားလာနေတဲ့တရိတ်ဆန်တွေဖမ်းမိထားတဲ့တော်ရိုင်းတရိတ်ဆန်တွေမွေးမြူရေးနဲ့စိုက်ပျိုးရေးကဏ္ဍကတရိတ်ဆန်တွေစားတဲ့တရိတ်ဆန်တွေအပြင်အခြားတရိတ်ဆန်တွေမှာပါဒီယောဂပိုးကူးဆက်တယ်ဆိုတာကိုလေ့လာသိရှိထားပြီးဖြစ်ပါတယ်လို့ဒီကုလသမဂ္ဂအဖွဲ့ကြီးရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါကြောင့်မို့နိုင်ငံတိုင်းအနေနဲ့လူနဲ့တော်ရိုင်းတရိစံတွေအကြားယောဂပိုးကူးဆက်ပြန့်နှံ့မှုတွေမဖြစ်အောင်နဲ့နောက်ထပ်မျိုးကွဲသစ်တွေမပေါ်ပေါက်အောင်တတိထားကာဝယ်ဖို့လိုအပ်တဲ့စီမံသတ်မှတ်ချက်တွေပြဋ္ဌာန်းလှုပ်ဆောင်ကြဖို့ကုလသမဂ္ဂဌာနကြီးသုံးခုကတိုက်တွန်းနှိုးဆော်ထားပါတယ်။
ထိတ်တဲရောက်တဲ့တွင်ကိုဒေါခင်မျိုးသက်နဲ့ကိုဇော်မှုကျော်တို့တင်ပြခဲ့တာပါရှင်အခုတော့မြန်မာဆိုင်ရာသတင်းဆောင်မတွေကိုတင်ပြပါမယ်နှစ်လနီးပါးကြာပျောက်ဆုံးနေတဲ့တအံ့အမျိုးသားပါတီ TMP ရဲ့မိုင်းကင်မျိုးနဲ့ဥက္ကဋ္ဌရုတ်အလောင်းကိုပြန်တွေ့ချောင်းပါတီတာဝန်ရှိသူတို့ကပြောပါတယ် TMP ဥက္ကဋ္ဌနဲ့အတူပျောက်ဆုံးနေတဲ့သူ့ရဲ့ဇနီးနဲ့လာသားအရွယ်ကလေးအခြေအနေကိုတော့အခုထိမသိရသေးပါဘူးရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ရဲ့လက်ချက်ဖြစ်တယ်လို့ TNP ဘက်ကဆွဆွဲတာကို RCSS ဘက်ကတော့ညှင်းဆိုထားပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုသားညုံဦးပြောပြပေးပါမယ်ရှင်
ရှမ်းပြည်နယ်တောင်ပိုင်းမိုင်းကင်မြို့နယ်ကတအားမျိုးသားပါတီ TNP ပါတီဥက္ကဋ္ဌမိုင်းနုံဟမ်ဟာသူ့ရဲ့ဇနီးတဲ့နောက်လာသားရွယ်ကလေးငယ်နဲ့တူခီးသွားနေစဉ်ဇန်နဝါရီလ10ရက်နေ့ကပျောက်ဆုံးခဲ့တာပါ။မတ်လ3ရက်နေ့မှာတော့သတင်းရသွားရောက်ရှာဖွေရမှာသူဖမ်းဆီးခံခဲ့ရတဲ့နေရာအနီးသူ့ရဲ့ရုပ်လောင်းကိုပြန်တွေ့ခဲ့ရတယ်လို့မိုင်းကင်မြို့နယ် TNP အလို့မှုဆောင်ဖွဲ့ဝင်မိုင်းအောင်ခန်းက VOA ကိုပြောပါတယ်
ဒီကနေ့တော့ရနေတော့သူရဲ့ရုပ်အလောင်းကိုကျွန်တော်တို့တွားတွေ့ခဲ့တာပေါ့နော်။အဲ့ဒီသူတို့ဖမ်းထားတဲ့နေရာကနေမှမလန့်မဝေးပေါ့။စံဖတ်ချီရရဲ့တောင်ဖက်ပေါ့နော်။သူရဲ့ရုပ်ပုံစံတွေအားလုံးဟုတ်သွားပြီပေါ့နော်။အတိတ်ကကျွန်တော်တို့လက်ရှိကတော့ဒီပို့ပြီးတော့တိကျအောင်ပို့ပြီးတော့ခိုင်မာအောင်ဒီနေ့ဒီပိုင်းစစ်ဖို့အဲ့လိုမျိုးတော့ကျွန်တော်တို့ရထားတော့နော်။ဒီရမင်းမင်းနဲ့ကလေးကကျွန်တော်လိုက်ရှာနေတော
့အလောင်းကရက်ကြလို့ရုတ်ပြက်နေပေမဲ့ဥက္ကဋ္ဌမိုင်းနုံဟန်ဖြစ်တယ်လို့သူတို့ကတီးပြပါတယ်ပုံပြီးသိကြအောင်လို့ DNA ဆစ်ဆေးဖို့ဆောင်ရနေတယ်လို့လည်းပြောပါတယ်မိုင်းကန်မြို့နယ် TNP ဥက္ကဋ္ဌမိုင်းနုံဟန်ရဲ့မိသားစုဟာမိုင်းကန်မြို့နယ်တုံလောင်းကျေးရွာမှာပျောက်ဆုံးခဲ့ပြီးတော့ရှမ်းပြည်တောင်ပိုင်းကရှမ်းတိုင်းရင်းသားလက်နက်ကိုင် RCSS အဖွဲ့ကဖမ်းဆီးခဲ့တာလို့ TNP ပါတီကဆွဆွဲထားပါတယ်။အခုလည်းပဲ RCSS ဘက်ကနေထွက်ပြေးလွတ်လာသူတွေကြောင့်မိုင်းနုံဟန်ရဲ့ရုပ်လောင်းကိုရှာဖွေတွေ့ရှိခဲ့တယ်လို့ဘိုင်းအောင်ခန်းကအခုလိုဆက်ပြောပါတယ
်။ဟိုမိုင်းနုံဟန်တည်ဆုံသွားတယ်ဆိုတဲ့သတင်းစာနာက IDR CSS ကနေမှထွက်ပြေးလာတဲ့တပ်သားတယောက်ကနေမှသတင်းရရှိတာပေါ့နော်။သူတို့ဖမ်းဆီးတဲ့အခါမှာအဲ့ဒီလူကမိုင်းကဥက္ကဋ္ဌရဲ့မိသားစုကိုသူကိုယ်၌ကပြုစုပေးတဲ့လူနောက်ပြီးတော့တိမ်မိန်ပေးတဲ့ဆရာဟာကိုဆက်စကားနဲ့ပြောတာပါနော်သူနားဆက်ဆက်ပါပဲကြားရမယ်အဲ့ဒီလိုကြားကြားချင်းပဲညနေ9:00နာရီလောက်အတွင်းမှာတတနှုတ်ဦးနဲ့ဒီအရဝတ်တူကမိုင်းနှံမိသားစုခေါ်သွားတယ်ငါတို့အဲ့လိုတရင်ပေးပေးချင်းပဲကျွန်တော်လည်းအဲ့ဒီသက်ဆိုင်ရာကြီးရွာခံ3ဦးနဲ့တန်တော်တို့ဘာလို့တရားဆောင်ဆန်းအစီအစဉ်ခိုင်းလဲတော့ကြည့်တော့မနုဟန်အယုတ်အလောင်းတကယ်ရှိနေတာ
တာညူတာပါတီ TNP ကတော့လူမျိုးရေးပြည်ခါတွေဖြစ်ပွားလာမှာစိုးရိမ်ပြီးတော့မိုင်းနုံဟန်ရဲ့ဇနီးနဲ့ကလေးကိုပြန်လွှတ်ပေးဖို့ကိုလည်းတောင်းဆိုထားပါတယ်မိုင်းနုံဟန်ပျောက်ဆုံးသွားတဲ့တုံလောကြီးရွာနေရာဘက်ကိုအဲ့ဒီချိန်ကသူတို့ထိန်းချုပ်ထားတာမဟုတ်ဘူးလို့ RCSS ဘက်ကပြောပြီးတော့သူ့ကိုဖမ်းဆီးခဲ့တာမဟုတ်ကြောင်းလည်းညှင်းဆိုထားတာပါအခုလည်းပဲမိုင်းနုံဟန်တည်ဆုံမှုဟာ RCSS လက်ချက်ဖြစ်တယ်လို့ဆွဆွဲပြောဆိုမှုတွေထွက်ပေါ်နေပါတယ်တဲ့ပတ်လူ RCSS ပြောခွင့်ရသူဘူမှုစခန်းဆိုင်ကခုလိုတုံ့ပြန်ပါလေ
TNP ပါတီဥက္ကဋ္ဌအနေနဲ့ဒီ RCS ကိုဆက်ဆံရေးရုံးကတင်စာပို့တာရှိတယ်အဲ့ဒီဥစ္စာကိုကျွန်တော်တို့ဒီ RCS အနေနဲ့လည်းစာပြန်ထားတာရှိတယ်နောက် TNP ပါတီကသူ့ကိုချုပ်ကြည့်ရပြည့်စီစာပို့ပြီးတော့မှသူတို့စီရလေ RCS ကိုတင်ပြန်အကြောင်းကြားလာတာရှိတယ်အဲ့ဒီဥစ္စာလည်းကျွန်တော်တို့ဒီ RCS အနေနဲ့စာပြန်ထားတာရှိတယ်ခင်ဗျသူတို့ဆွဆွဲထားတဲ့စာထဲမှာရေးလာသလိုမဟုတ်ဘူးတော့
အခင်းဖြစ်ပေါ်နေခြင်းတို့ကတုံလုံးကြီးရွာကိုရှမ်းပြည်မြောက်ပိုင်းလက်နက်ကင်ရှမ်းပြည်တူတဲပါတီ SSPP နဲ့မဟာမိတ်တပ်တွေကထိန်းချုပ်ထားတာကြောင့်သူတို့ကိုမေးမြန်းဖို့တုံ့ပြန်ထားကြောင်းလည်းဘုံဘခန့်ဆိုင်ကပြောပါတယ်။ရှမ်းပြည်တူတဲပါတီ SSPP ဟာတန်းအမျိုးသားလူမျိုးရေးတပ်မတော် TNLA ရဲ့မဟာမိတ်အဖွဲ့တွေဖြစ်ကြပါတယ်။လက်ရှိမှာတော့ RCSS နဲ့ SSPP TNLA ပူးပေါင်းတပ်တွေကြားတိုက်ပွဲတွေကရှမ်းပြည်နယ်မြောက်ပိုင်းကနေတောင်ပိုင်းအထိကျယ်ပြန့်လာနေပြီးတော့ထောင်နဲ့ချီတဲ့ဒေသခံတွေလည်းနေရာဆွန့်ခွာပြီးလူရွက်ကိုတိမ်းရှောင်နေကြပါတယ်ခင်ဗျာ။
ကိုသားညုံဦးပြောပြပေးခဲ့တာပါရှင်အခုတော့လှိုင်းသားရဘက်ကလုံခြုံရေးအခြေအနေဆိုင်ရာသတင်းပေးပို့ချက်တပုတ်ကိုတင်ပြပါမယ်ရန်ကုန်မြို့မှာဆေးချုပ်ရေးထုတ်ပြန်ထားတဲ့လှိုင်းသားရမြို့နယ်ထဲကစစ်မှုဆောင်ဝန်တန်းတွေမှအများစုနေထိုင်တဲ့အဆောင်လိုင်းကမ်းတွေမှာလုံခြုံရေးတွေကအခုရက်ပိုင်းညတိုင်းနှိပါအဲစင်းစစ်တာတွေလုပ်နေပါတယ်အုတ်ချုပ်ရေးမှုတွေကလုံခြုံရေးအတွက်လို့ဆိုပြီးဥပဒေမဲ့နိုင်ထက်စီးနှင်းလုပ်တာတွေပုံများလာတယ်လို့လည်းဒေသခံတွေကပြောပါတယ်တချိန်တည်းမှာပဲလှိုင်းသားရမြို့နယ်ထဲမှာလူရဲ့အမှုချမ်းစီရာတွေလည်းပုံများလာနေပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းကိုကိုရဲမုံပြောပြပေးပါမယ်ရှင်
။လှိုင်းသားရစက်မှုဆောင်ရှိတဲ့ရန်ကုန်တိုင်းလှိုင်းသားရမြို့နယ်မှာမြန်မာနိုင်ငံအနေနဲ့အရက်ရက်ကနေလာရောက်နေထိုင်အလုပ်လုပ်နေကြသူအများအပြားရှိပါတယ်။စက်ရုံအလုပ်ရုံတွေမှာအလုပ်လုပ်နေကြသူအများစု၊ငှားရက်နေထိုင်နေတဲ့အဆောင်တွေမှာအခုရက်ပိုင်းလုံခြုံရေးလို့ဆိုကညတိုင်းနီးပါးအဲစင်းတွေဝင်ဝင်စစ်တာတွေမတင်ငါရင်စစ်စေးမင်းမြန်ရှာဖွေတာတွေကိုအာနာပိုင်တွေနဲ့လုံညုံရေးတပ်ဖွဲ့ဝင်တွေလုတ်ကင်နေတယ်လို့ကိုရိုင်းစစ်စေးခံရသူတွေကပြောပါတယ်။နေရင်ကိုအဲစရင်ဝင်ရောက်စစ်စေးချိန်မှာလုံညုံရေးတွေကကိုထီးလက်ရောက်စစ်စေးမင်းမြန်နာခံခဲ့ရတယ်လို့ကာယကံရှင်သူက VOA ကိုပြောပါတယ်။လှိုင်းတရအဝင်းအောင်စရကျူတတာအစင်းမှာလဲကားတွေနဲ့ဆိုင်ကယ်တွေကိုလုံညုံရေးအဖွဲ့ဝင်တွေကတားဆီးစစ်စေးမှုတွေနေတိုင်းလိုလုပ်နေပါတယ်။အဲ့ဒီလိုလုံညုံရေးအရာဆိုပြီးဆောင်ရွက်နေတဲ့နေရာမှာအုတ်ချုပ်ရင်မှုတွေကဥပဒေမဲ့နိုင်ထက်စင်းနေမှုတွေပိုလောက်လာတာတွေ့ရတယ်လို့လှိုင်းတရား6ရွက်ကမှနေထိုင်သူတူကပြောပါတယ
်။လမ်းမမှာအချို့ဆိုင်လေးတွေရှိတယ်လေအဲ့ဘောအဆောင်ကြီးအစားထားတဲ့စားလေးရှိတယ်အဲ့ဒီမှာတနေ့တည်းကဆောင်ပြီးအဲဒီကိုဆန်းနေအဲဒီဖြစ်တယ်အဲ့ဒါကိုလောက်တယ်ပြီးတော့ရုံးကိုတော့လမ်းမမှာဖြစ်လိုက်ကြတော့ရှင်မှာသမီးရမြတ်စကားပြောတာကလားသမီးရမြတ်ရှိတယ်ဒီကိုတရားကောင်းမှုတောင်းသွားတယ်အဲ့လိုမျိုးတွေပေါ့နော်။ဆောင်ပြီးအုတ်ချုပ်ရိုင်းနဲ့အဲအခုနေ့ရက်ကတည်းက9ရက်ကချော်တော့ဘုံအိတ်တောက်တိုင်းကိုရှင်ရတာလည်းတောင်းသူအိမ်ကင်းကိုပြင်ပြတ်တော့တောက်တဲ့အိမ်ကြီးကိုတစ်ခါတော့တောင်းတာဆယ်ရီလောက်တောင်းတယ်အဲ့ရရင်ကြီးကတောင်းတာလေပြေစားဥစားကြီးအလုပ်ကပြန်တော့နောက်ကြတာတော့တစ်ခါအကြောင်းကြီးတော့နောက်ကြနေတယ်တော့ဆယ်ကြီးလည်းအရှိတော်ရောလိုက်လိုက်တဲ့အားမဝိုင်းတတ်ဘူးဆန်းဒီတကယ်နဲ့ပေါ့အားမလို့အဲ့ဒီစီမံကြည့်နေတာလေလိုက
်အခုလိုဖြစ်နေတဲ့အချိန်ထဲမှာပဲခိုးယူလူရမှုတွေလည်းပိုဖြစ်နေပါဗျ။လှိုင်းတရဆက်မှုဆောင်ကဝန်ထမ်းကြိုပို့ရင်တစည်းမတ်လ9ရက်နေ့စနေနေ့တုန်းကပဲတားဆီးလူရခံရပါဗျ။ရွှေလင်းမန်းမူဂျိုလန်းတုံနာမှာဆက်ယုံဖယ်ရီကားကိုလူသူစုကရက်ခိုင်းပြီးကားပေါ်မှာပါလာတဲ့ဆက်ယုံဝန်ထမ်းအမျိုးသမီးတွေစီကနေငွေကြေးတွေယူသွားတယ်လို့အဲ့ဒီအနီးအနားမှာနေထိုင်သူတူကပြောပြပါဗျာ
။ဆိုင်ပါရခရီးကားပေါ့ဒါမှမဟုတ်ဆက်ယုံတွေတော့အတိအကျမပြောဘူး။ ရှင်ရွှေလင်းမဲမှုတို့လမ်းလုံးပဲအခုဒီနေ့တော့ဘာသာအမှမကြသေးဘူးကိုလည်းသွားတယ်နေပါတတိဝတိရထိုင်သွားတာပေါ့
စစ်အုပ်ချုပ်ရေးထုတ်ပြန်ထားတဲ့လှိုင်းတရားမြို့နယ်ထဲမှာလုံခြုံရေးတပ်ဖွဲ့ဝင်တွေကလုံခြုံရေးကိုတင်းတင်းကြပ်ကြပ်လုပ်နေတယ်လို့တဖက်မှာလည်းကျူးလွန်သူမပေါ်တဲ့ပြစ်မှုတွေဖြစ်နေပါတယ်လူရဲခံရသူတွေအနေနဲ့တရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေကိုတိုင်ကြားမှုတွေလည်းတိတ်မလောက်ကြတော့ဘူးလို့ဒေသခံတွေကပြောပါတယ်။လိုင်းတရားမျိုးနယ်ထဲမှာအုပ်ချုပ်ရေးမှုတွေတက်ဖြတ်ခံရတာနဲ့အသေးစားပောက်ကွဲမှုတွေလည်းရှိနေပါတယ်။မတ်လ6ရက်တနင်္ဂနွေနေ့လည်း12နာရီလောက်ကပဲလိုင်းတရားမျိုးနယ်9ရက်ကွက်ရဲ့အုပ်ချုပ်ရေးမှုရုံးမှာပြစ်ခတ်မှုဖြစ်ခဲ့လို့ယာယီမှုတူတိတ်ဆုံးခဲ့ရပါတယ်။ပြစ်ခတ်မှုကဘယ်သူလက်ချက်လဲဆိုတာအခုချိန်အထိမသိရသေးပါဘူး။စစ်ကောင်စီလိုလားတယ်လို့အများအမြင်ခံရတဲ့အုပ်ချုပ်ရေးမှုတွေအသက်ခံရမှုတွေမကြာခဏဖြစ်နေပေမဲ့ဘယ်သူလက်ချက်လဲဆိုတာအတိအကျမသိရသေးပါဘူးစစ်ကောင်စီကတော့အကြမ်းဖက်သူတွေလုတာလို့သတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုရဲမွန်တင်ပြပေးခဲ့တာပါရှင် ICJ မှာရုရှားကိုတိုက်ကြတဲ့ကိစ္စသတင်းဆောင်ပါနားဆင်ကြရအောင်ပါနှစ်ပေါင်းများစွာတွင်ဥရောပတိုက်မှာဒုက္ခသည်အများဆုံးဖြစ်လာစေတဲ့ယူကရိန်းနိုင်ငံတွင်တိုက်ခိုက်မှုကိုတရားဝင်ရက်ဆိုင်နိုင်ဖို့ICJ တရားရုံးကကြားနာတားဆီးမဲ့ကိစ္စမှာရုရှားကိုယ်စားလှယ်အဖွဲ့လာရောက်ဖို့ပြက်ကွက်ခဲ့ပါတယ်။လူမျိုးရုံးတပ်ဖြတ်မှုတွေရှိနေလို့ယူကရိန်းကိုသူကျူးကျော်တာဟာမှန်ကန်တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုထားတဲ့ကိစ္စနဲ့ပတ်သက်ပြီးအငင်းပွားနေတာပါ။လီဆာဘရိုင်းပါရီမြို့တော်ကနေပြဖို့တဲ့သတင်းကိုကိုညံဝင်းအောင်ပြောပြပေးပါမယ်ရှင်
။ His Excellency Mr. Alexander V. Shulgin, Ambassador of the Russian Federation.to the kingdom of the netherlands indicated that his government
ICJ မှာရုရှားဥပဒေအကျိုးဆောင်အဖွဲ့မတက်ရောက်ဘူးဆိုတာကအဓိပ္ပာယ်အများကြီးရှိပါတယ်ယူကရိန်းဘက်ကိုပြောဆိုခွင့်ပေးလိုက်ချိန်မှာယူကရိန်းကိုယ်စားလှယ်အဖွဲ့ခေါင်းဆောင် Anton Korenev ကရုရှားအပေါ်ဆွဆဲချက်တွေကိုအကြောင်းပြပြောဆိုပါတယ
် the fact that russia seats are empty speaks loudly they are not here
ဒီတရားရုံးမှာရုရှားဘက်ကတက်ရောက်ဖို့ပြောကတ်တာကတိတာလုံးနဲ့အချက်ပါသူတို့ကဒီရုံးတော်မှာတရားနည်းလမ်းနဲ့ဖြည့်ရှင်းရမယ့်အစားကျွန်တော်တို့တိုင်းပြည်တွင်ကစစ်မြေပြင်မှာကျူးကျော်စစ်ကိုဆင်နွှဲနေကြလို့ပ
ါ ICJ တရားရုံးဟာနိုင်ငံတကြားအငြင်းပွားမှုကိုဥပဒေကြောင်းအရဖြေရှင်းပေးနေတဲ့ကမ္ဘာအမြင့်ဆုံးတရားရုံးဖြစ်ပါတယ်ရုရှားဘက်ကခြေပကျက်တွေမတ်လ၈ရက်အင်္ဂါနေ့မှာတင်သွင်းရမှာဖြစ်ပေမဲ့ဖြစ်နိုင်ချေနေပါတယ်ယူကရိန်းရှေ့ဘက်ခြမ်းကရုရှားလူမျိုးတွေဟာအနိုင်ကျင့်တာလူမျိုးတွေတပ်ဖြတ်တာရင်ဆိုင်နေရတာကိုအကာအကွယ်ပေးဖို့ယူကရိန်းကိုကျူးကျော်ရတာပါလို့သမ္မတပူတင်ကအကြောင်းပြထားပါတယ်လူမျိုးရုံးတပ်ဖြတ်မှုဆိုင်ရာနိုင်ငံတကာအစာချုပ်မှာရုရှားရောယူကရိန်းမှာလက်မှတ်ထိုးထားကြတာပါဂျန်နိုဆိုက်ရေးရာကျွမ်းကျင်သူတွေကတော့ပူတင်ရဲ့အကြောင်းပြချက်ကအခြေမြင့်မရှိဘူးလို့ဆိုပါတယ်ရုရှားအစိုးရဟာတရားဥပဒေကိုတစ်ဖက်သက်အလွဲသုံးစားလုပ်နေတယ်ဆိုပြီးရုရှားဥပဒေအကျိုးဆောင်အဖွဲ့ထဲမှာပါတဲ့ပြင်သစ်ပညာရှင်တဦးနှုတ်ထွက်သွားပါတယ်ကျူးကျော်တိုက်ခိုက်မှုတွေအဆုံးသတ်စေဖို့ ICJ အနေနဲ့ provisional measure လို့ခေါ်တဲ့ဂျာကာလာတားမြစ်မိတ်ချမှတ်ပေးဖို့ယူကရိန်းကလိုလားနေတာပါအခြေအနေတွေမဆိုးလာခင်တားမြစ်ဖို့ရည်ရွယ်တာဖြစ်တယ်လို့ကိုရင်ညက်ကဆိုပါတယ
် Russia must be stopped and the court has a role to play in stopping it that is why the people of Ukraine
ရုရှားကိုတားမြစ်ဖို့လိုပါတယ်အဲ့ဒီလိုတားမြစ်ဖို့ကဒီတရားရုံးရဲ့အခန်းကဏ္ဍပါဒါကြောင့် Ukraine ပြည်သူတွေရော Ukraine အစိုးရနဲ့သမ္မတ Zelensky တို့ကပါလေးစားစွာတင်ပြတောင်းဆိုနေရပါတားမြစ်မိတ်ချပေးဖို့ဆိုတဲ့ကျွန်တော်တို့ရဲ့မေတ္တာရက်ခံချက်ကိုအမြန်ဆုံးအတိပြုပေးဖို့လိုပါတယ်
ဒီပတိပက္ခကနေအစိုးရဆုံးနာတာရှိလူသားချင်းစာနာမှုနဲ့တဘာဝဝန်းကျင်ဆိုင်ရာနောက်ဆက်တွဲဆိုးကျိုးတွေဖြစ်လာမယ်လို့ခန့်မှန်းနေကြပါတယ်။တရားရုံးရဲ့စီရင်ချက်တွေဟာကျေပြန့်တဲ့ရက်ခတ်မှုတွေရှိခဲ့တယ်လို့ယူကရိန်းဥပဒေအကျိုးဆောင်အဖွဲ့ဝင်တဦးကပြောပါတယ်
။ Members of the court in less than 2 weeks this case has become much bigger.
တရားရုံးအဖွဲ့ဝင်များခင်ဗျာဒီမှာနှစ်ပတ်အတွင်းမှာပဲယူကရိန်းနဲ့ရုရှားအကြဖြစ်တဲ့ပြဿနာတွေပုံမူကြီးထွားလာနေပါတယ်။ဒီမှာဆိုရင်ရုရှားဘက်ကအနိုင်ရမလားစစ်ပိခေနိုင်ငံတကာတရားဥပဒေကပဲအနိုင်ရမလားဆိုတာကိုစဉ်းသက်တဲ့အမှုလည်းဖြစ်ပါလေ
။ဒီပတိပကပေါ်မှာ ICJ အပြင်အခြားနိုင်ငံတကာအဖွဲ့အစည်းတွေကလည်းချိန်ဆနေကြပါတယ်။ ICC ကနိုင်ငံတကာရာဇဝတ်တရားရုံးကလည်းစစ်ရာဇဝတ်မှုမြောက်မမြောက်သမ္မတဗူတင်ကိုစစ်ဆေးမှုစလုပ်နေပါပြီ။ဒေသတွင်းအကြီးအမားဆုံးလူအခွင့်အရေးအဖွဲ့ဖြစ်တဲ့ပြင်သစ်မှာရှိတဲ့ဥရောပကောင်စီကလည်းရုရှားကိုအဖွဲ့ဝင်အဖြစ်ကရက်စဲထားပါတယ်။ယူကရိန်းကပန်ကြားချက်နဲ့ပတ်သက်လို့လာမယ့်ရက်ပိုင်းတွင် ICJ တရားရုံးကတစုံတရာတုံ့ပြန်ဆောင်ရွက်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ပါရှင်။အာဖဂန်နစ္စတန်မှာရင်ဆိုင်နေရတဲ့စင်ရဲမွဲတည်မှုအခြေအနေဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုလည်းတင်ပြပေးလိုပါတယ်။လက်ရှိကာလမှာအာဖဂန်၃ပုံတပုံငတ်မွတ်နေပြီးကလေးတွေလည်းအစာအာဟာရပြတ်တောက်မှုနဲ့ဆူဆူရွရွရင်ဆိုင်နေရပါတယ်။ ထွက်ပေါက်မရှိတဲ့အချက်တဲနဲ့ရင်ဆိုင်နေရတဲ့စင်းရဲချွတ်တဲ့အာဖဂန်တွေဟာကလေးတွေကိုကျွေးမွေးဆောက်ရှောက်နိုင်ဖို့ကလေးတယောက်ကိုရောင်းစရတာမျိုးအထိကြမ်းမိကြံရလှုပ်လာနေကြကြောင်း VOA သတင်းတောက်အိုင်ရှာထန်စီရဲ့သတင်းလွှာကိုနားဆင်ကြပါရှင်။တငယ်ချင်းတွေနဲ့ကစားနေတဲ့မိန်းကလေးငယ်စဒီကာကတော့သူ့မရဲ့အနာဂတ်ကိုမသိရှာပါဘူး။ပြည်ပမှာအလုံးလုံးနေတဲ့အာဖဂန်တအူးထံကိုဒေါ်လာ2000လောက်နဲ့သူ့မိဖတွေကရောင်းထားပြီးဖြစ်ပါတယ်။သူ့မနီးတူရောင်းစခံထားရပြည်တဲ့မိန်းကလေးတွေလည်းအများကြီးပါ။ရောင်းရန်လည်းရှိပါသေးတယ်။ဒီစခန်းထဲမှာတွေ့တဲ့မိန်းကလေးအများစုကတော့အသက်10နှစ်အောက်အရွယ်တွေဖြစ်ပုံရပြီးသူတို့ဟာရောင်းချထားပြီးသားဒါမှမဟုတ်လဲမိဘတွေကဝယ်လက်လိုက်ရှာနေသူတွေဖြစ်ကြတယ်လို့ VOA သတင်းထောက်အိုင်ရှာထန်ဇင်းကပြောပြခဲ့တာပါ။သမီးတွေကိုဘာကြောင့်ရောင်းရတာလဲလို့မေးတော့အဗ်ဒူအာဇစ်ကစိတ်ဆိုးပါတယ်
Там шум привоз я владу это да 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 хоб голей уркий чи бедее жари вай додерака
ကလေးတွေကငိုပြီးစားစရာတောင်းကြလို့သူတို့ကိုအိတ်ဆေးပေးရပါတယ်။အရင်ကတော့ကျွန်တော်တို့ဟာချမ်းသာပြည့်စုံခဲ့ပါတယ်။နောက်ပိုင်းမှာမိုးခေါင်ရေရှားဖြစ်တဲ့စစ်ကြောင့်အရွယ်ကောင်းအမျိုးသားတွေတိတ်ဆုံးရတယ်။ဖိုင်ယက်ပြည်နယ်ကနေဟရက်ကိုကျွန်တော်တို့ထွက်ပြေးလာခဲ့တာပါ။အစိုးရတက်လဲတက်လာရောဂျုံတူအိတ်ကို25ဒေါ်လာအထိဈေးသက်သွားပါတယ်။ကျွန်တော်တို့ဘလို့ဝင်နိုင်မလဲဒီလိုအခြေအနေမျိုးနဲ့နေခဲ့ရတာ၃နှစ်ရှိပါပြီ
တခြားသူတွေငတ်ပြတ်မဲ့အရေးကနေကဲတင်နိုင်ဖို့ကလေးတယောက်ကိုရောင်းရတာပါလို့မိဘတွေကပြောပါတယ်စစ်ပွဲနောက်ကြားရှိလာတဲ့မိုးကောင်ရေရှားမှုကြောင့်အာဖဂန်နစ္စတန်မှာအကြီးအကျယ်ဘေးဒဏ်တင်နေတာပါနိုင်ငံရဲ့စီးပွားရေးကပြည်ပထောက်ပံ့မှုအပေါ်မှာအကြီးအကျယ်မှီခိုနေရပါတယ်ပြီးခဲ့တဲ့6လတုန်းကတာလီဘန်တို့နိုင်ငံအာဏာရယူပြီးချိန်မှာနိုင်ငံတကာငွေကြေးထောက်ပံ့မှုတွေလည်းအဆုံးသတ်သွားပါတယ်။အာဖဂန်စစ်ပွားရေးပြိုလဲမှုကြောင့်ဗန္ဒာရေးအခက်အခဲကိုပိုပြီးတော့ဆိုးရွားစေပါတယ်။အာဖဂန်ပြည်သူ90ရာခိုင်နှုန်းရဲ့တရက်ဝင်ငွေဟာ2ဒေါ်လာတောင်မပြည့်ပါဘူး။နိုင်ငံလူဦးရေရဲ့ထက်ဝက်နီးပါးကငတ်မောခေါင်ပမှုနဲ့ရင်ဆိုင်နေရပါတယ်။ကလေးငယ်တတန်းဟာအစာအာဟာရမပြည့်ဝမှုဆိုးဆိုးရွားရွားဖြစ်နေပါတယ်။ထွက်ပေါက်မရှိတဲ့အခြေအနေကိုစိတ်ဆိုးနေတဲ့ရှရီနာကတော့အမိုက်ထုတ်ကိုပြစ်ချပြီးအော်ပါတော့တယ်
။ ਨਦਵਾ ਗ ရာနာ ਸਦਲ ਦਦਾ ਬਚਾ ਨੋ ਨਗਮ ਨਾ ਸਚ ਮੁਰ ਯੋ ਯੋ ਯੋ
ਖ လီတွေအတွက်အစားအသောက်မရှိတဲ့သူစိတ်ဝယ်စရာပတ်စံလည်းမရှိပါဘူး။ဒီလောက်အေးနေတာကိုကျမတို့ဒီကြောက်တုံးတွေပေါ်မှာပဲနင်းနေရပါတယ်။မီးလုံစရာလည်းမရှိပါဘူး။ကျမသားကဒီမိုက်တွေကိုကောက်လာပါတယ်။90 10ဆင့်လောက်တော့ဒီမိုက်ကနေရနိုင်တာပေါ့လေ။ကျမတို့ရှိတာဒါအကုန်ပါပဲ။
စရိကာရဲ့ဖခင်ဖြစ်သူကတော့သူသမီးစေကျော်သက်ဖြစ်လာချိန်မှာအခုဝယ်သွားသူရဲ့သားနဲ့လက်ထပ်ဖို့ဖြစ်ပါတယ်လို့ပြောပါတယ်။ဒါပေမဲ့လည်းသမီးဖြစ်သူကိုရောင်းလိုက်ရတာကြောင့်ဝယ်သူကသူသမီးကိုပိုင်သွားတာဖြစ်ကြောင်းတယောက်ယောက်ကိုရောင်းနိုင်တယ်လို့လည်းသူကပြောပါတယ်
။ Yanu chirbi zindagi ta kuch na kawa de shi bolte ba de war khan zindagi bichi
तू ငယ်ပါသေးတယ်။ तू ဘာမှမသိသေးပါဘူး။အခုတော့သူတို့ကသူမကိုပိုင်သွားပါပြီ။သူတို့ကြိုက်တယ်လို့လုံနိုင်ပါတယ်။ကျွန်တော်တို့မှာရွေးချယ်စရာမရှိတော့လို့အခုလိုလုပ်လိုက်ရတာပါ။ဒီမရဲ့အနာဂတ်မှာဘာတွေဖြစ်လာမလဲဆိုတာကျွန်တော်တို့မသိပါဘူး
။စီရိကာရဲ့ဖခင်ဖြစ်သူကမိသားတွေကိုဖြည့်နေချိန်မှာပဲအနားမှာဝိုင်းနေတဲ့သူတွေကကြားဖြတ်ပြီးဝင်ပြောချပါတယ်။ဘာမှမရှိတဲ့သူတို့အနေနဲ့ဘာများလုပ်လို့ရမှာလဲလို့သူတို့ကမေးပါတယ်။ဒီတဲကအမျိုးသမီးတူဆိုရင်ကျမတို့ကလေးတွေကိုတလိဆန်တွေလို့ရောင်းတယ်လို့ဆောက်တရားမရစိတ်ဆိုးဒေါသထွက်နေတဲ့အတန်နဲ့ပြောပါတယ်ရှင
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအတန်မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက္ကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelchat 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဂျူရုဖမ်းယူမှုအသေးစိတ်အချက်လက်ကိုVOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင် မြန်မာနိုင်ငံကပြည်ထောင်စုတွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်မင်္ဂလာမနက်ခင်းမှာတော်ရရှင်များရှင် VOA American အသံရဲ့2022ခုနှစ်မတ်လ10ရက်အင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6653ညတို့ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်ထိုင်းဘက်ကအဖမ်းဆီးဆိုင်ရာသတင်းပေးပို့ချက်နောက်တဘာဝပတ်ဝန်းကျင်ဆိုင်ရာသတင်းဆောင်ပါတွေကိုအခုဒုတိယပိုင်းမှာနားဆင်ကြရဖို့ရှိပြီးဒီနောက်မှာတော့
ဒီချာလီမှာဟို coffee ခွက်ရတဲ့အထိကျွန်တော်တို့တနေရာထဲမှာလုပ်ပြီးတော့လုပ်တယ်လုပ်ပြီးတော့ဒီဒီကိုနန်းတွေကိုကျွန်တော်တို့ knowledge share တွေနေလဲဒီကကြက်တက်နာနေကြပြီးနိုင်တယ်အဲ့ဒါဒီဒီပိုင်းကိုလည်းကျွန်တော်တို့ဟိုပူဇော်ပေးတဲ့အပိုင်းလည်းဖြစ်သွားတာပေါ့
အပတ်စဉ်စီးပွားရေးအစီအစဉ်မှာနားဆင်ကြရပါမယ်ရှင်။ဒီနောက်မှာတော့ဘလော့ဂါတွေပြောသမျှသက်တမ်းရောင်သတင်းလွှာအစီအစဉ်တို့ကိုလည်းနားဆင်ကြရဖို့ရှိပါတယ်။အခုတော့ထိုင်းဘက်ကအဖမ်းဆီးအခြေအနေဆိုင်ရာသတင်းပေးပို့ချက်တစ်ပုဒ်ကိုတင်ပြပေးပါမယ်။ထိုင်းမြန်မာနယ်စပ်နောက်ထိုင်းမလေးနယ်စပ်စတဲ့ထိုင်းနိုင်ငံရဲ့ပြည်နယ်ခုနှစ်ခုလောက်မှာမတ်လ၁ရက်နေ့ကနေ9ရက်နေ့အထိသတင်းတစ်ပတ်အတွင်းလူကုန်ကူးတဲ့သူတွေခေါ်လာတဲ့မြန်မာနိုင်ငံသား900လောက်အစုအဝေးနဲ့ဖမ်းမိပါတယ်။ VOA သတင်းတောင်မအေးအေးမှသတင်းပေးပို့ထားတာကိုနားဆင်ပါရှင်
။ထိုင်းနိုင်ငံမှာလူကုန်ကူးမှုနဲ့ COVID ကရောဂါကူးစက်မှုတွေများလာတဲ့အတွက်ထိုင်းပြည်ရဲ့ဝန်ကြီးဌာနကပြည်နယ်အုပ်ချုပ်ရေးမှုတွေကိုလုံခြုံရေးအရပုံမစောင့်ကြည့်စစ်ဆေးဖို့ညွှန်ကြားချက်ထုတ်ပြန်ထားချိန်မှာပဲထိုင်းမြန်မာနယ်စပ်ပြည်နယ်တွေမှာတစ်ပတ်အတွင်းမြန်မာနိုင်ငံသား900ဝန်းကျင်လောက်ဖမ်းဆီးခံခဲ့ရကြောင်းမြန်မာပြည်သားများအရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျော်ကအခုလိုပြောပါတယ်
။ဒီထိုင်းနိုင်ငံရဲ့နယ်စပ်ဝန်ပေါက်အသီးသီးကနေပြီးတော့နေ့စဉ်ဆိုသလိုပဲမြန်မာနိုင်ငံဘက်ကနေပြီးတော့အလုပ်ကကြာဝေလာကြတဲ့မြန်မာပြည်တော်များတရားမဝင်ခိုးဝင်နေပေါ့ဗျာအဲ့တော့2022မလာ10ရက်နေ့ရနေပြီးတော့မလာ9ရက်နေ့ဒီ9ရက်တွင်းမှာမြန်မာ900ဝန်းကျင်လောက်အထူးကြပြောရင်တော့496ယောက်တရားမဝင်ဝေရောက်တယ်ဆိုတဲ့အကြောင်းဖမ်းမိတယ်ဆိုတဲ့အကြောင်းထိုင်းလုံခြုံရေးအဖွဲ့တွေကနေသတင်းထုတ်ပြန်ထားတာရှိတယ
်ထိုင်းမြန်မာနယ်စပ်တွေမှာတော့အစုလိုက်အပြုံလိုက်ဖမ်းဆီးခံရတယ်လို့ထိုင်းမလေးနယ်စပ်မှာလည်းလူပုံကူးသူတွေစွန့်ပစ်ထားခဲ့တဲ့မြန်မာနိုင်ငံသားတွေဖမ်းဆီးခံရတာတွေရှိနေတာပါထိုင်းမြန်မာနယ်စပ်ရန်နောင်းဘက်မှာတော့တဲကုတ်ကန်တစ်ခုမှာတဲခွနေတဲ့မြန်မာနိုင်ငံသားတွေဖမ်းဆီးခံရတာတွေရှိပါတယ်။ပြည်နယ်၃ခုလောက်မှာတော့အစုဝေးနဲ့ဖမ်းဆီးခံရတယ်ဆိုပြီးဦးမိုးကျော်ကတော့ပြောပါတယ်
။မြန်မာတွေအများဆုံးဝင်ရောက်တာကတော့ခန့်ချနာဘူဒီပြည်နယ်တွေရဖြစ်ပြီးတော့ဒုတိယအများဆုံးကတော့ပလာကျော့ခီကန်ပြည်နယ်တွေရဖြစ်ပါတယ်။တတိယအများဆုံးကတော့တပ်ပြည်နယ်တွေရဖြစ်တယ်။အခြားသောပြည်နယ်တွေဖြစ်တဲ့ချင်းမိုင်ပြည်နယ်၊ချင်းလိုက်ပြည်နယ်၊ရနောင်းပြည်နယ်အဲ့ဒီပြည်နယ်တွေကလည်းဝင်ရောက်တာရှိသလိုနေစားမှာပုံဖွဲ့နဲ့ထိုင်းနိုင်ငံအတွင်ပိုင်းထိရောက်ရှိသွားပြီးတော့ဘန်ကောက်မြို့တော်နီးရနှခွန်းဆောင်ဝါပြည်နယ်မှာလည်းတစ်ကက်ကနှစ်စီးစာပေါ့44ရောက်ဖမ်းပြီးရရှိတယ်။နောက်ထိုင်းနဲ့မလေးရှားနေစားစောင့်ခလာပြည်နယ်ထဲမှာလူ40လောက်လည်းရှိတော့ဖမ်းပြီးရရှိတယ
်။အခုဆိုရင်2022ခုနှစ်နှစ်စာကစပြီးဇန်နဝါရီလနဲ့ဖေဖော်ဝါရီလနှစ်လထဲမှာတော့မြန်မာနိုင်ငံသားတပေါင်းဝန်းကျင်လောက်ဖမ်းဆီးခံရပါတယ်။ဖမ်းဆီးခံရသူတွေဟာမြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုစီးပွားရေးအခက်အခဲတွေကြောင့်အလုပ်ကန်ရှာဖွေဖို့အတွက်လူပုံကူးသူတွေနဲ့လာရင်းနဲ့ဖမ်းဆီးခံခဲ့ရတာဖြစ်ပါရဲ့ရှင်
။ထိုင်းချေဆိုင် VOA သတင်းတောင်မိုက်အေးအေးမှသတင်းပေးပို့ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုတော့တဘာဝပတ်ဝန်းကျင်ဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုဆက်ပြီးတော့တင်ပြပေးလိုပါတယ်။တဘာဝပတ်ဝန်းကျင်ဆိုင်ရာကုလသမဂ္ဂအဖွဲ့ရဲ့နှစ်ပတ်လည်ညီလာခံကိုကင်ညာနိုင်ငံနိုင်ရိုဘီမှာဒီနေ့မတ်လအစပိုင်းကကျင်းပခဲ့တာမှာပလတ်စတစ်အမှိုက်ညဉ့်ညမ်းမှုကိုနိုင်ငံတကာပူးပေါင်းမှုအားနဲ့အဆုံးသတ်ရေးသဘောတူညီမှုတရက်ချမှတ်ဖို့အဖွဲ့ဝင်နိုင်ငံအလုံးတစ်ခဲနဲ့ထောက်ခံခဲ့ကြပါတယ်။မဖြစ်မနေလိုက်နာရမယ့်နိုင်ငံဆောင်သဘောတူညီမှုစာချုပ်တရက်ကို2024ခုနှစ်မှာအတည်ပြုနိုင်ဖို့ဆုံးဖြတ်ကြတာဖြစ်ပါတယ်။ AP သတင်းကိုအခြေခံပြီးနန်းလောင်တင်ပြထားပါတယ်ရှင်။
See no objections it is so decided
plastic ပစ္စည်းထုတ်လုပ်မှု design နဲ့စွန့်ပစ်မှုစားတဲ့ plastic တန်တရားတစ်ခုလုံးကိုနိုင်ငံကောင်ဆောင်တွေတဘာဝပတ်ဝန်းကျင်ရေးရာဝန်ကြီးတွေကကုလသမဂ္ဂကိုဆန်းစစ်တင်ပြမှာပါတဘာဝပတ်ဝန်းကျင်ဆိုင်ရာကုလသမဂ္ဂအဖွဲ့ UNEP ရဲ့အဆိုအရကမ္ဘာတစ်ဝှမ်းနှစ်စဉ် plastic တန်ချိန်တန်400ထုတ်လုပ်နေပြီးအဲ့ဒီအထက်ကတန်ချိန်တန်ပေါင်း300ရုပ်ကအမိုက်ကျင်းတွေမှာစုပုံနေပြီးတော့ကျန်တဲ့တန်ချိန်70တန်းလောက်ကပင်လယ်သမုဒ္ဒရာတွေထဲရောက်လာပါတယ်။ UNEP မှုဆောင်ညွှန်ကြားရေးမှူး Igna Anderson ကညီလာခံဆုံးဖြတ်ချက်အပေါ်အားရကျင်းပနေပါတယ်
There is now clarity on is that we will have a strong global
plastic ညီညာမှုကိုကင်တွယ်ဖြေရှင်းနိုင်ရေးအတွက်အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်မယ်ခိုင်မာတဲ့ကမ္ဘာမူပေါင်းတရက်ချမှတ်တော့မယ်ဆိုတာအခုတော့ရှင်းရှင်းလင်းလင်းဖြစ်သွားပါပြီ
ကညာသဘာဝပတ်ဝန်းကျင်ရဲ့ရာဝန်ကြီးကရီကိုတီဘီကိုကလည်း plastic အစားထိုးပစ္စည်းတွေထုတ်လုပ်ဖို့စုပေါင်းလုပ်ကိုင်နိုင်ရေးတိုက်တွန်းကြေညာသွားပါတယ
် We need collective action to develop
plastic တွေနေရာမှာအစားထိုးနိုင်မဲ့ရရှိခံမဲ့အခြားပစ္စည်းတွေထုတ်လုပ်ဖို့ကျွန်တော်တို့အားလုံးစုပေါင်းပြီးတော့လုပ်ကိုင်ဖို့လိုပါတယ
်1959မှာကမ္ဘာတစ်ဝန်း plastic ပစ္စည်းထုတ်လုပ်မှုကတန်ချိန်2တန်ပဲရှိခဲ့ရာက2019ခုနှစ်မှာတော့တန်ချိန်348တန်အထိတိုးလာပြီးဒီလုပ်ငန်းကဏ္ဍမှာလက်ပတ်နေတဲ့ငွေကြေးကဒေါ်လာ922.6ဘီလီယံအထိရှိပါတယ်။အဲ့ဒီပမာဏက2040ခုနှစ်အရောက်မှာနှစ်ဆတိုးလာမယ်လို့လည်းခန့်မှန်းရပါတယ်။ကုလသမဂ္ဂဒုတိယအတွင်းရေးမှူးချုပ်အမီနာမိုဟာမက်ကလည်းကမ္ဘာသဘောတူညီမှုတစ်ခုရရေးတိုးတက်မှုတွေတွေ့မြင်ရတဲ့အပေါ်ကြိုးဆိုခဲ့ပါတယ
် Progress on a legally binding global agreement on the plastic pollution is a truly
plastic ကြောင့်တဘာဝပတ်ဝန်းကျင်ညဉ့်နာကိုတကမ္ဘာလုံးတရားဝင်တိုက်ဖျက်ဖို့ပထမဆင့်ဆောင်ရွက်ချက်တွေမှာတိုးတက်မှုရလာတာသိကိုအားရမိပါတယ
်
အမေရိကန်ပြောင်းလဲဖြစ်လာတော့မှာပါဖက်ပေါင်းစုပါဝင်ဆောင်ရွက်မှုရဲ့တံမိုးကိုဒီလိုရဲ့နဲ့ချက်ပြီးတက်တည်ပြလိုက်တာလည်းဖြစ်ပါတယ်
ဥရုယာသည်ပြောင်းလဲမှုကြောင့်ထိခိုက်ပျက်စီးနေရတဲ့သဘာဝပတ်ဝန်းကျင်ဟာပလတ်စတစ်တွေကြောင့်သုံးဆတိုးပြီးတော့ပျက်စီးနေရပါတယ်။သုံးရတာကျင်းမာတဲ့ UNEP ရဲ့နှစ်ပတ်လည်ညီလာခံကိုအဖွဲ့ဝင်နိုင်ငံပေါင်း195နိုင်ငံကဝန်ကြီး89ဦးနဲ့အစစ်မြစ်တာဝန်ရှိသူ18ဦးအပါအဝင်ကိုယ်စားလှယ်ပေါင်း3400လူကိုယ်ရန်တက်ရောက်ပြီးအွန်လိုင်းကနေတက်ရောက်သူကတော့1500ကျော်ပါတယ်။ပလတ်စတစ်ညဉ့်မှုအဆုံးသတ်ရေးအစိုးရကြားညှိနှိုင်းဆောင်ရွက်မဲ့ကော်မတီInterGovernmental Negotiation Committee INC ကိုညီလာခံမှဖွဲ့စည်းခဲ့ပါတယ်။နိုင်ငံဆောင်ကတင်ပြတဲ့မူကြမ်း၃ခုကိုမူတည်ပြီးတော့2024ခုနှစ်မှာစတင်အသက်ဝင်မဲ့မဖြစ်မနေလိုက်နာကြမဲ့ပြည်ထောင်ချက်မူကြမ်းတရက်ကို INC ကော်မတီကရေးဆွဲတင်ပြရမှာပါ။ပလတ်စတစ်အစားထိုးပစ္စည်းထုတ်လုပ်မှုမှာနည်းပညာရရှိရေးတင်နန်းရရှိရေးနဲ့သိပ္ပံနဲ့နည်းပညာအရာနိုင်ငံအချင်းချင်းကြားပူးပေါင်းဆောင်ရွက်မှုတွေလည်းပါမယ်လို့ခန့်မှန်းရပါတယ်။INC ကော်မတီကဒီနှစ်ကုန်မှာပထမအကြိမ်ဆွေးနွေးပွဲတရက်ကျင်းပပြီးတော့ကမ္ဘာဒေသအသီးသီးကအသိပညာဗဟုသုတတွေနဲ့အကောင်ဆုံးဆောင်ရွက်နိုင်မယ့်နည်းလမ်းတွေကိုဝေမျှဖို့လည်းဖိတ်ခေါ်ထားပါတယ်။သိပ္ပံနည်းပညာဆိုင်ရာဖြစ်ပေါ်တိုးတက်မှုတွေကိုလာမယ့်နှစ်နဲ့အတွင်းတင်ပြနိုင်ဖို့ပါဝင်ဆွေးနွေးကြဖို့လည်းလမ်းဖွင့်ထားပါတယ်။ INC ကော်မတီဖက်ကအမှုချမ်းကိုတင်ပြပြီးရင်တော့ UNEP ကတန်တမာတွေနဲ့ညီလာခံတရက်ကျင်းပပြီးနိုင်ငံဆောင်မဖြစ်မနေလိုက်နာကြမယ်သဘောတူညီမှုကို2024ခုနှစ်မှာလက်မှတ်ရေးထိုးကြတော့မှလည်းဖြစ်ပါတယ်။ကျမနှင်္ဂလာပါ
။နန်းလောင်ပြောပြပေးခဲ့တာပါရှင်။အင်္ဂါနေ့မနေ့ခင်အတွက်သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကိုဒီမှာရက်ပြီးသတင်းဘတ်ရှင်ကဏ္ဍတွေကိုအလှည့်ပေးချင်ပါတယ်။မကြခင်မှာတော့ဘလော့ဂါတွေပြောသမျှနဲ့တက်တန်ရောင်သတင်းလွှာအစီအစဉ်တို့ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။အခုရန်စုံတော့ကျမအစီအစဉ်တင်ဆက်နေတဲ့စီးပွားရေးအစီအစဉ်ကိုနားဆင်ကြရအောင်ပါ။ကုန်ကျန်းနဲ့ထုတ်လုပ်မှုဈေးစက်ကတက်လာပြီးဝယ်လိုအားကျတာနဲ့ရင်ဆိုင်နေရတဲ့မြန်မာပြည်တွင်းကအသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတချို့လုပ်ငန်းဆက်လက်ရှင်သန်ရေးအတွက်ဘလို့ကြိုးစားနေကြလဲဆိုတာကိုနားဆင်ကြည့်ရှုကြပါရှင်။ Coffee စိုက်ပျိုးထုတ်လုပ်ရေးကနေ Coffee တစ်ခွက်ထွက်လာတဲ့အချိန်တနေရာထဲမှာဝန်ဆောင်မှုပေးနေတယ်လို့ပြောလာသူကတော့Coffee Cabell လုပ်ငန်းရှင်ကိုမျိုးသက်ထွန်းဖြစ်ပါတယ်။အရေးသွေးမြင့်နိုင်ဖို့နောက်ဝန်ထမ်းတွေအတွက်အလုပ်အကိုင်ခွင့်လန်းပို့ပြီးတော့ခိုင်မာစေဖို့ရည်ရွယ်ပြီးလုပ်နေတာလို့သူကပြောပါတယ်
။ဒီဆရာကနေမှဟို coffee ခွက်ရတဲ့အထိကျွန်တော်တို့တနေရာထဲမှာစုပြီးတော့လုပ်တယ်။လုပ်ပြီးတော့ဒီဒီဝန်ထမ်းတွေကိုကျွန်တော်တို့ knowledge share တွေနေလဲဒီကတက်တက်ကနေညချပေးနိုင်တယ်။အဲ့ဒါဒီဒီပိုင်းကိုလည်းကျွန်တော်တို့ဟိုဥသာပေးတဲ့အပိုင်းလည်းဖြစ်သွားတာပေါ့။ကျွန်တော်တို့အဲ့ဟာကိုဥတီသွားတယ်ဒီဥကဥတီရဲ့အလျောက်ကကျွန်တော်တို့ဟိုတကယ်ပေါ့ဒီခေအခြေအနေကတိုးတက်ကြောင်းလည်းဖြစ်လာတဲ့အခြေအနေမျိုးဆိုရင်ကျွန်တော်တို့ဒီအကြီးသေးပိုင်းကိုလုပ်ရင်အားဖြင့်လည်းကျွန်တော်တို့လုပ်ငန်းကိုလည်းရည်ရှိရပ်တည်သွားနိုင်တယ်လို့ညွှန်ပြထားတာပေါ့နော
်ကပေးယောဂာနဲ့နိုင်ငံရေးအခြေအနေအခက်အခဲကာလအတွင်းလုပ်ငန်းတွေပဲအသီးသီးမှာအလုပ်အကိုင်တွေဆုံးရှုံးကြရတယ်လို့ပဲကိုမျိုးသက်ထွန်းတို့လည်းအလားတူကြုံတွေ့ကြရပါတယ်မရှိမဖြစ်ဝန်ထမ်းတွေဆက်လက်ထားရှိနိုင်ရေးစီမံခန့်ခွဲနိုင်ဖို့လုပ်ငန်းရှင်တွေအခက်တွေ့ကြပါတယ်။ Coffee Cabell လုပ်ငန်းရှင်ကိုမျိုးသက်ထွန်းဘယ်လိုဆောင်ရွက်နေပါသလဲ
။ Okay ခင်ဗျာ။ဟိုအခက်ခဲကတော့ပိုပြီးရှိတာပေါ့နော်။ကျွန်တော်တို့အရင်တော့ဆိုရင်ဟိုတိုင်ကဲစီပေါ့နော်။တိုင်ကဲစီဟိုတစ်ထောင်ကျွန်တော်တို့လုပ်ဝန်ထမ်းတွေကိုတစ်ထောင်ပေးရပေါ့။ ခုဆိုရင်1000နဲ့မရတော့ဒီနေ့ကစားပြီး2000ပေးရတဲ့ data ဖြစ်သွားတာပေါ့အဲအလူဟာမျိုးတွေများလာတယ်နောက်တစ်ခုကကျွန်တော်တို့ဒီပေါ့ဝန်ထမ်းတွေကိုအမှန်တော့ရင်ဘယ်လောက်ဘယ်လောက်မှာဆိုကျွန်တော်လာတာတူအောင်အဲဒါလေးတွေရှိရပေါ့နော်ဒီလိုဟာမျိုးတွေကျွန်တော်တို့ရှိရတူတော်လည်းကျွန်တော်တို့ဟိုအရင်ကထပ်ပို့ပြီးတူပေးနိုင်ဖို့အားနည်းသွားတယ်နောက်ပြဝန်ထမ်းအရေးကပေါ့ကျွန်တော်တို့ဒီတူဒေတာတွေတာပေါ့နော်ဒေတာရောနေရတယ်လည်းရှိရပေါ့ဟိုတူတော်လည်းပဲချန်လီမှာတက်တော့ကော်ပီတီးရသည်ဖြစ်တဲ့အတွက်ထုတ်လုပ်တဲ့ရသည်လေဖြစ်နေတဲ့အတွက်အဲမရှိမဖြစ်ဝန်ထမ်းတွေကိုတော့ကျွန်တော်တို့စက်ပြီးတော့ထိညထိထားရတာပေါ့နော်အဲခုနကတော့လာတာပိုင်ဆိုင်ရာတွေပါလေပုံမှန်လည်းပဲပြီးနိုင်အောင်ဟိုတချို့တစ်ခါလေးကြရင်လည်းရှိပြီးသားကုန်ရန်ကိုထုတ်ရောင်းရတာပေါ့အဲသူတို့မကြိုက်ပြင်မဲ့လေဒီဝန်ထမ်းတွေနဲ့ပြင်ကြည့်အောင်ဟိုကျွန်တော်တို့လုပ်ငန်းလေးလည်းပဲလုပ်ရတယ်ဒီလိုဟာမျိုးပေါ့ကျွန်တော်တနည်းကရှိထားတဲ့ကုန်ရံမြောင်းရည်ဆိုလည်းအဲ့လိုမျိုးကုန်ရံရောက်ပြီးတော့ပေးချေရတဲ့ဟာတွေရှိဟုတ်ကဲ့
73စီဈေးတက်တာနဲ့လျှက်စင်ပြီးပြတ်တောက်မှုတွေဟာလည်းစီးပွားရေးလုပ်ငန်းရှင်တွေအခက်အခဲတစ်ခုထပ်တိုးစေပါတယ်73စီဈေးတက်တာနဲ့အတူတည်ယူပို့ဆောင်ရေးဈေးရိတ်စကားကတက်လာတာပါဒါပေမဲ့လည်းတပိုင်းတနိုင်စီးပွားရေးလုပ်နေသူတူကတော့တေယူပို့ဆောင်ရေးဈေးစကတက်တာစီဖို့နီးလန်းရှာပြီးလုပ်နေတယ်လို့ပြောပါတယ
်။ဟုတ်တယ်မှာစီးပို့ရမှာရောဒီဟိုဗိုတန်ဆာခရရေးဒီတလာမှာတန်ဆာခရရေးဖြစ်တယ်ဆိုရင်ဒါပေမဲ့ဦးဟာတော့ဒီစီးလူရောက်ငါ၁၀ရောက်ဆက်လောက်ကိုပေါင်းပြီးတစ်ခါရေးပို့ပါဆိုတော့အရင်ကြီးမရှိပါဘူး။
73စီဈေးတက်တာကြောင့်တွက်ချင်မကိုက်ဖြစ်ကြရသူတွေထဲမှာအငားရင်မောင်းတွေလည်းပါပါတယ်။ရန်ကုန်မီတာတက္ကစီရင်မောင်းများအသင်းကကိုထူးခန့်အောင်က VOA ကိုအခုလို့ပြောပါတယ်။
ဒီလိုမျိုးနဲ့လာနေကြတော့ကိုရှာသမ ्या အခုလို့ပဲအစီအစီတွေပဲရောက်နေတော့ဒီလေးမနဲ့ဆက်တဲ့ဆိုင်ကြီးတူဒီလေးဆိုရင်1930ခန့်ခုံထက်သွားတယ်ဗျာအရင်တော့ဆိုရင်ကျွန်တော်တေးကို5000လောက်ကြာတယ်ပေါ့5000လောက်ဆိုရင်စီးရအများဆုံးကုန်က1000-2000ဆိုတာအကုန်လုံးပေါ့အခုကျတော့ကျွန်တော်တို့5000ကြာတယ်ဆိုစီးရ2000ကျော်လောက်ဖြစ်သွားတယ်ဗျာအုံမာကြီးနှုတ်လိုက်တဲ့ဆိုရင်ကိုတော်ကဘာမှမရှိတော့ဘူး
တက္ကစီငှားစီးသူလဲနှဲလာတာလို့ကိုထူးခန့်အောင်က VOA ကိုပြောပါတယ်ကိုထူးခန့်အောင်တို့လိုဝန်ဆောင်မှုလုပ်ငန်းတွေအတွက်တင်မဟုတ်ပါဘူးစားတောက်ကုန်ထုတ်လုပ်ငန်းတွေမှာပါအဝေကျလာပါတယ်တပိုင်းတနိုင်စားတောက်ကုန်ထုတ်လုပ်ငန်းရှင်အမျိုးသမီးကအခုလို့ရှင်းပြပါတယ်အဲ့လိုစားတောက်က
ြီးအနေနဲ့ကျတော့ကိုယ်ကပုံမှန် 5,000 ရောင်းနေတဲ့ကုန်စည်တစ်ခုကို6,500ရောင်းမှဆူပြီးတော့မှအဲ့လိုမျိုးလို့ဖြစ်လာတယ်အဲ့6,500တင်ရောဝယ်ဒီကဟုတ်ကဲ့ဒီမှာဆေးရောင်းဝင်ပြီဒီ3000လောက်ပဲဝင်နိုင်တော့မယ်အဲ့ဒါမျိုးကြီးချစ်တက်လာတယ်ဒီမှာငွေရှိရှိဖြစ်လာတယ
်ကုန်ချမ်းစစ်တက်နောက်ထုတ်လို့မဟုတ်ကုန်ချမ်းစစ်မြင့်တက်လာပြီးတစ်ဖက်မှာဝယ်လူအားကကျလာတယ်လို့စားတောက်ကုန်ထုတ်လုပ်ငန်းရှင်တွေကရှင်းပြပါတယ
်အကုန်ကိန်းတော့အကုန်တက်ကြတယ်များလာတယ်ရှိလာတယ်ပေါ့ကျွန်တော်တို့ဒီကုန်ချမ်းပိုင်းဆိုင်ရာတွေကအရန်ထိုးတက်လာပြီးမြင့်ဟိုခေပတ်နော်ဝယ်လူအားနေလာတဲ့အနေအထားမှာတော့ရှိတာပေါ့
အခုကျတော့ငါကလည်းပြင်မှာငါချလာတဲ့ခါကျတော့သူတို့ကအဲ့လိုဟိုခက်တလောက်နေရတော့ဥမာ3000လောက်ခက်တယ်တကြီးရလာတော့မပြည့်ရလာရင်ရှင်တနက်နေ့ကြည့်တော့ကဒီဒီဘိုးကတော့တက်ကုန်နေတယ်သူတို့ကအခုဆိုရင်ဒီတော့ကဒီ3000ကြည့်ရတော့3000ချုပ်နေတယ်အခုဆိုတကြီးရောက်တာမျိုးနော်
coffee cup ရဲ့လုပ်ငန်းရှင်ကိုမျိုးသက်ထွန်းတို့လိုပြည်တွင်းအသေးစားအလတ်စားလုပ်ငန်းရှင်တွေကတော့အခက်အခဲတွေရှိပေမဲ့လည်းအနာဂတ်ကိုအကောင်းမြင်မျှော်လင့်ချက်ထားပြီးဝန်ထမ်းတွေအတွက်ရောလုပ်ငန်းအတွက်ပါအကောင်းဆုံးကြိုးစားနေတယ်လို့ပြောကြပါတယ်ရှင်
။ကိုဝန်ထမ်းနဲ့ကိုအလုံးနဲ့အချိန်မှန်လည်းပတ်နိုင်အောင်နောက်တစ်ခုကကျွန်တော်တို့ကစိုက်ပျိုးရေးဘက်မှလည်းပါနေတော့စိုက်ပျိုးရေးဘက်ကခုချိန်ကပေါ့နော်။ယာဒီ coffee ယာဒီချိန်လည်းဖြစ်တဲ့အတွက်ကြောင့်ထုတ်လုပ်တဲ့အတိုင်းကိုဥသာပေးနေရတဲ့ကာလလည်းဖြစ်တာကြောင့်ကုန်ကျန်းကိုပဲအဓိကထားပြီးထုတ်လုပ်နေရတဲ့အနေအထားမှာရှိရပါဘူ
းအဓိကတခြားလူသုံးပုံပစ္စည်းတွေကအစားတောက်ဖြစ်နေတဲ့ခါကျတော့အစားတောက်ကတော့တခြားခါထက်ဆိုင်နေလေဒီလိုင်းကလေအစားတောက်လေးကတော့ဝယ်စားနေကြပြီလားဆိုတော့အစားတောက်လေးကရောင်းနေနေတော့အစားတောက်ဖြစ်နေတဲ့အတွက်အရောင်းလေးကတော့ဆိုင်းတော့မကွာဘူးလေဒါနဲ့ကျွန်တော်တို့အမျက်နင်းလာတာပေါ့နော်အရင်ကပိုပြီးနင်းလာတယ်အမျက်ကနင်းလာတယ်အဲ့လိုဖြစ်နေလို့ရှိနေမှာ
အပ ပတ်ဆက်စီးပွားရေးအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးသောရရှင်တို့အနေနဲ့ဝေဖန်အကြံပြုလိုတဲ့ဆိုရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်။သောရရှင်တို့ထံကဝေဖန်အကြံပြုချက်တွေကိုအဆင့်သဖြင့်ကြိုဆိုပါတယ်ရှင်။အခုကတော့သတင်းဖတ်ဆင်ခဏတစ်ခုဖြစ်တဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ကြရအောင်ပါ။မိုဘိုင်းဆက်သွယ်ရေးနည်းပညာနဲ့ပတ်သက်လို့နောက်ဆုံးပေါ်တီထွင်ဖန်တီးမှုတွေကိုမိတ်ဆက်ပြသတဲ့ Mobile World Congress ကုန်စည်ပြပွဲကြီးကိုစပိန်နိုင်ငံဘာစီလိုနာမြို့မှာကျင်းပခဲ့ပါတယ် 5G ဆက်သွယ်ရေးကွန်ရက်ချိတ်ဆက်နိုင်တဲ့နောက်ဆုံးပေါ်ပစ္စည်းတွေအပြင်ယူကရိန်းကိုရုရှားကျူးကျော်စစ်တိုက်နေတဲ့ကိစ္စတွေလွှမ်းမိုးခဲ့တဲ့ကုန်စည်ပြပွဲကြီးအကြောင်းမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်
Mobile ဆက်သွယ်ရေးပိုင်းအတွက်အကြီးဆုံးကုန်စည်ပြပွဲကြီးဖြစ်တဲ့ Mobile World Congress MWC ကိုစပိန်နိုင်ငံဘာစီလိုနာမြို့မှာ February 28ရက်ကနေ March 3ရက်နေ့အထိကျင်းပခဲ့ပါတယ်။နောက်ဆုံးပေါ်ဆက်သွယ်ရေးနည်းပညာတွေပစ္စည်းတွေကိုမိတ်ဆက်ပွဲထုတ်ခဲ့တဲ့ MWC ကုန်စည်ပြပွဲကြီးမှာ 5G ကြိုးမဲ့ဆက်သွယ်ရေးနည်းပညာအပါအဝင်ခေတ်ရှိပြည်ကြိုးမဲ့ဆက်သွယ်ရေးနည်းပညာနဲ့ချိတ်ဆက်သုံးနိုင်မဲ့ Smartphone သစ်တွေပစ္စည်းသစ်တွေကိုကုမ္ပဏီတွေကဆင်တင်မိတ်ဆက်ခဲ့ကြပါတယ်။Samsung, Nokia စတဲ့ smartphone ထုတ်တဲ့ကုမ္ပဏီကြီးတွေသာမကတရုတ်နိုင်ငံက Oppo, Honor နဲ့ Realme စတဲ့ smartphone ကုမ္ပဏီလေးတွေကလည်းသူတို့ရဲ့နောက်ဆုံးပေါ်ဖုန်းတွေကိုအပြိုင်ကြော်ညာပွဲထုတ်ခဲ့ကြပါတယ်။ဒီနှစ် MWC ကုန်စည်ပြပွဲကြီးမှာပြသမိတ်ဆက်ကြတဲ့ပစ္စည်းသစ်တွေထဲလူပြောများတဲ့ထင်မှာခေတ်ရှိပြေး smart လက်ကင်ဖုန်းတွေသာမဟုတ်ဘဲ laptop computer တွေ 2-in-1 tablet computer တွေလည်းပါပါတယ်။Samsung ကုမ္ပဏီမိတ်ဆက်ခဲ့တဲ့ Galaxy Book 2 Pro ဆိုရင် 5G ကွန်ရက်ချိတ်ဆက်နိုင်ပြီး battery က22နာရီအထိအသုံးခံတယ်လို့ပြောပါတယ်
။ As many companies are going back 3 days a week to the office and 2 days you can remote work and so we want to
ကုမ္ပဏီတော်တော်များများကတစ်ပတ်မှာ3ရက်ရုံးမှာအလုပ်လုပ်2ရက်ကအိမ်မှာအလုပ်လုပ်ဆိုတဲ့အစီအစဉ်တွေလုပ်နေကြပါတယ်။ဒါကြောင့်အိမ်ကနေအလုပ်လုပ်ကြသူတွေကျွန်တော်တို့ရဲ့ laptop တွေကိုသုံးပြီးတော့သူတို့အလုပ်ကိုအသေးချာလုပ်နိုင်ကြစေဖို့ရည်ရွယ်ပါတယ်။ကျွန်တော်တို့ရဲ့တချို့ laptop တွေမှာ wifi ကျိုးမဲ့ internet ကိုအမြန်ဆုံးဆက်သွယ်နိုင်တဲ့ wifi 6e နည်းပညာထည့်ထားပါတယ်။တချို့က 5G ကွန်ရက်ကိုချိတ်နိုင်ပါတယ်။ wifi မမီရင်တော့မှ 5G ကွန်ရက်ချိတ်ပြီးတော့အလုံးမပြတ်ဆက်လုပ်နိုင်ကြဖို့ဖြစ်ပါတယ်
။ covid ကြောင့်အလုပ်တော်တော်များများကဝန်ထမ်းတွေကိုရုံးနဲ့ဝေးရမှာအလုပ်လုပ်ခွင့်ပြုခဲ့ပြီးတဲ့နောက်မှာ laptop computer တွေ tablet computer တွေကိုအဲ့လိုအလုပ်လုပ်ကြသူမျိုးတွေအတွက်ပို့ပြီးရည်ရွယ်ဖန်တီးထားကြတာပါ။တချိန်တည်းမှာပဲ smart လက်ကင်ဖုန်းတွေကိုလည်းစွမ်းတထက်စွမ်းအောင်တီထွင်လာကြပါတယ်။လူတွေရဲ့နေ့စဉ်လိုအပ်ချက်တွေကိုလက်ကင်ဖုန်းတွေပေါ်ကနေဖြည့်ရှင်းလို့ရနေချိန်မှာ smart လက်ကင်ဖုန်းတွေကိုလည်းသူများထက်ထူးအောင်လှုပ်လာကြပါတယ်
။ We have just released our newest flagship the S22 the Samsung Galaxy. It's an astonishing phone.
Samsung Galaxy မျိုးစားတွေကနောက်ဆုံးပေါ် S22 smart phone ကိုလောလောလတ်လတ်ထုတ်ထားပါတယ်။တကယ်ကိုကောင်းတဲ့ဖုန်းဖြစ်ပါတယ်။လက်ကင် smartphone နဲ့အားလုံးလှုပ်လို့ရနေတာကြောင့်လူတွေကပိုကြီးပြီးပိုအစွမ်းရှိတဲ့ဖုန်းတွေအခုဝယ်နေကြပါတယ်။နောက်ဒီ PC တွေနဲ့ပတ်သက်လို့ကျွန်တော်အတွက်ထူးခြားစိတ်လှုပ်ရှားစရာကောင်းတာကပင်လယ်သမုဒ္ဒရာတွေနဲ့ရင်းနှီးသတ္တဝါတွေကိုညဉ့်ညမ်းစေတဲ့ပိုက်ကွန်တွေကိုကျွန်တော်ရဲ့ဖုန်းတွေ laptop တွေထဲမှာထည့်တဲ့အစိတ်ပိုင်းတွေအဖြစ်အသွင်ပြောင်းပြီးတော့ပြန်သုံးထားတာဖြစ်ပါတယ
်။ Samsung ကထုတ်တဲ့ဈေးကြီးတဲ့ premium အဆင့်ဖုန်းတွေဈေးကွက်ထဲမှာနောက်ပိုင်းအရောက်ကျနေပေမဲ့ပိုဈေးသက်သာတဲ့ Samsung smartphone တွေကတော့ရောင်းကောင်းနေဆဲဖြစ်ပါတယ်။သူရဲ့ premium ဖုန်းတွေတစ်လုံးက American dollar 800နဲ့အထက်ဈေးရှိနေတာပါ Samsung ဖုန်းတွေအပါအဝင် 5G ချိတ်ဆက်နိုင်တဲ့ smartphone တွေရဲ့ဈေးကစပေါ်တဲ့2019ခုနှစ်ကထက်စာရင်တော့တိတိတသားဈေးကျသွားပြီလို့ကြွန့်ကျင်သူတွေကပြောပါတယ် smart လက်ကင်ဖုန်းထုတ်ကြတဲ့ကုမ္ပဏီတွေကလည်း 5G ဖုန်းတွေကိုဈေးအစအစနဲ့ရောင်းနိုင်ဖို့စ조사နေကြပုံရတယ်လို့ပြောပါတယ်အခုလိုမျိုးနောက်ဆုံးပေါ်ဆက်သွယ်နည်းပညာတွေကိုကုမ္ပဏီတွေကအပြိုင်တီထွင်ဖန်တီးနေပေမဲ့Electronic ပစ္စည်းတွေထဲမှာမရှိမဖြစ်လိုအပ်တဲ့ computer chip ရှားပါတဲ့ပြဿနာတွေကတော့ရှိနေဆဲဖြစ်ပါတယ်
။ A big cloud over the mobile phone industry has been chipset shortages. In fact, it's affecting all consumer electronics devices.
And computer chip တွေပြတ်လန့်နေတာက mobile လက်ကင်ဖုန်းလုပ်ငန်းကြီးအတွက်အရင်မဲကြီးမိုးထားသလိုဖြစ်နေပါတယ်။ပြောရရင်တော့ electronic လူသုံးခုပစ္စည်းတိုင်းအတွက်ထိခိုက်နေတာပါ။ဒီအကြောင်းကကုန်စည်ပြပွဲကြီးမှာပြောစရာခေါင်းစဉ်တစ်ခုဖြစ်နေပါလိမ့်မယ်။အရင်ကတည်းကဆိုင်နည်းနည်းလေးတော့အခြေအနေတိုးတက်လာပါတယ်။ဒါပေမဲ့တချို့ထုတ်လုပ်သူတွေဘက်ကထုတ်ကုန်ပစ္စည်းတွေနည်းနည်းလျော့သွားတာမျိုးတော့တွေ့ရနိုင်ပါတယ်။တချို့ကလည်းအစ်စ်ထုတ်မဲ့ပစ္စည်းတွေအများကြီးမိတ်ဆက်နိုင်ပေမဲ့စိုင်းတွေပေါ်ကိုချက်ချင်းတင်ရောက်နိုင်တာမျိုးမြင်ရမှာမဟုတ်သေးပါဘူး
။ COVID ကရောဂါကြောင့်
ကွန်ပျူတာချစ်ထုတ်လုပ်ရေးပိုင်းတည်ယူပို့ဆောင်ရေးပိုင်းထိခိုက်နေတာမို့ကွန်ပျူတာချစ်လိုအပ်ချက်တွေရှိနေသေးတာဖြစ်ပါတယ်။အခုစပိန်နိုင်ငံဘာစီလိုနာမြို့မှာကျင်းပနေတဲ့ MWC ကုန်စည်ပြပွဲကြီးမှာယူကရိန်းနိုင်ငံကိုရုရှားကကျူးကျော်စစ်ဝင်ရောက်တိုက်နေတဲ့အကြောင်းကလည်းလွှမ်းမိုးခဲ့ပါတယ်။ကုန်စည်ပြပွဲကြီးကျင်းပနေတဲ့အစားဦးအပြင်မှာယူကရိန်းအရေးဆန္ဒပြသူတချို့ကယူကရိန်းရဲ့အလံအယောင်ရင်တိုးတွေကိုပြပွဲလာသူတွေကိုဝေပေးခဲ့ကြပြီးတော့ယူကရိန်းမှာဖြစ်နေတဲ့အခြေအနေတွေသိအောင်ဆန္ဒပြခဲ့ကြပါတယ်။နှီးပညာကုမ္ပဏီတွေအနေနဲ့ရုရှားနိုင်ငံကိုနှီးပညာတွေမယောင်းဖို့လည်းတိုက်တွန်းခဲ့ကြပါတယ
်။ I think it's very important to say to these people, to my colleagues.
ရုရှားကရှိသမျှနည်းပညာတွေသုံးပြီးစစ်တိုက်နေတဲ့အတွက်ရုရှားနိုင်ငံကိုနည်းပညာပိုင်းတန်းနိုင်သမျှပိတ်ပင်ဖို့အရေးကြီးတယ်ဆိုတာပွဲကိုလာကြတဲ့ကျွန်တော်တို့ IT လုတ်ဖော်ကံပဲတွေကိုပြောပြနိုင်ဖို့သိအရေးကြီးပါတယ
်။ကုန်စည်ပြပွဲကြီးမှာရုရှားကုမ္ပဏီတွေအတွက်ပေးထားတဲ့နေရာကိုပွဲစီစဉ်သူတွေကဖယ်ရှားခဲ့ပါတယ်။ EU ဥရောပတမကကရုရှားနိုင်ငံအပေါ်ချမှတ်ထားတဲ့ပိတ်ဆို့တန်ခတ်မှုတွေနဲ့အညီလိုက်နာသွားမယ်လို့ဒီကုန်စည်ပြပွဲကြီးကိုစီစဉ်တဲ့ GSMB အဖွဲ့အစည်းကြီးကထုတ်ပြန်ခဲ့ပါတယ်။GSMA ရဲ့ CEO ကလည်းသူ့ရဲ့မိန့်ခွန်းမှာရုရှားနိုင်ငံကိုအပြစ်တင်ခဲ့ပါတယ
် More than ever responsible leadership is the way
တော်ဝင်ခေါင်းဆောင်မှုကအရင်ကတည်းအများကြီးပူပြီးလိုအပ်နေပါတယ်ရုရှားကယူကရိန်းနိုင်ငံကိုစစ်ဝင်တိုက်တဲ့ပေါ် GSMA ကပြင်းပြင်းထန်ထန်ရှုတ်ချတယ်လို့ကျွန်တော်ပြောချင်ပါတယ
် COVID ကာယောဂါကြောင့်ပြီးခဲ့တဲ့နှစ်နှစ်တုန်းကပုံမှန်လိုမကျင်းပနိုင်ခဲ့ပဲ2022ခုနှစ်မှာပြန်လည်ကျင်းပတဲ့ Mobile ဆက်သွယ်ရေးဆိုင်ရာMWC ကုန်စည်ပြပွဲကြီးမှာပစ္စည်းသစ်တွေလာရောက်ပြသမိတ်ဆက်တဲ့လုပ်ငန်းပေါင်း 1,500 ထက်မနည်းရှိခဲ့ပါတယ်။ပြပွဲကြီးမှာဆက်ရုပ်တဲခင်းတဲ့အဖျော်ယမကာတွေတောက်နိုင်ကြသလို Metaverse Computer ကဘာတွေသွားကြည့်ကြတယ်ဆိုရင်လည်းခဏသွားလည်လို့ရအောင်လုပ်ထားတာကိုတွေ့ရပါတယ်ရှင်။ကျွန်မစင်ရမောမှာ
Massu Myanmo ရဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာပါရှင်။အခုတော့တက်တန့်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရမှာပါ။ Ukraine ကိုဝင်ရောက်ကျူးကျော်တာကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့ကမ္ဘာနာမည်ကျော်ကုန်အမှတ်တံဆိပ်ကုမ္ပဏီတွေရုရှားကနေနှုတ်ထွက်ချပါတယ်။ Hollywood ကကြော်ကြားတဲ့မင်းသမီး Angelina Jolie ကလူသားချင်းစာနာမှုခီးစဉ်အဖြစ်ယီမန်နိုင်ငံကိုတွားရောက်ပြီးအိုးအိမ်စွန့်ထွက်ပြေးရတဲ့ဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ်။ဒီလိုထင်ပေါ်ကြော်ကြားသူတွေနဲ့အမှုပညာလောကသတင်းတွေကိုတက်တန့်ရောင်သတင်းလွှာမှမအေးတနာကျော်ပြောပြထားပါတယ်ရှင
်။မင်္ဂလာပါရှင်။အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေ။ကမ္ဘာရဲ့ချင်းမှုရည်စည်းမှာခက်ဆားနေတာတွေထင်ပေါ်ကြော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တန့်ရောင်သတင်းလွှာမှပြောပြပေးသွားပါမယ်။ကျမအေးတနာကျော်ပါ။ယူကရိန်းနိုင်ငံကိုဝင်ရောက်ကျူးကျော်တဲ့ရုရှားစစ်ပွဲကိုကန့်ကွက်တဲ့အနေနဲ့နိုင်ငံတကာကဒဏ်ခတ်ပေးဆို့မှုတွေချမှတ်နေတဲ့အချိန်မှာ Netflix လိုမျိုးဖျော်ဖြေရေးကုမ္ပဏီတွေ H&M လိုမျိုး Fashion Away ထဲကုမ္ပဏီတွေကလည်းရုရှားကိုကန့်ကွက်မှုထဲပါဝင်လာကြတာပါ။ဒီနေ့တခြားကြည့်ရင်းတွေကိုရုရှားကိုပေးဆို့တဲ့ကုမ္ပဏီစင်ကပို့ပြီးရှေ့တထက်ရှိလာပါတယ်။ Netflix Online ရုပ်သံလိုင်းကရုရှားနိုင်ငံနဲ့လုပ်ငန်းသစ်တွေကိုရပ်ထားလိုက်ပါတယ်။Fashion Away ထဲကုမ္ပဏီကြီးဖြစ်တဲ့ H&M နဲ့နည်းပညာကုမ္ပဏီကြီးဖြစ်တဲ့ Oracle တို့လည်းရောင်းချမှုတွေလုပ်ငန်းလည်ပတ်မှုတွေအလုံးကိုရပ်ပစ်လိုက်ကြတာပါ။သူတို့ရှေ့မှာဆိုရင်တော့ကမ္ဘာကုန်ပစ္စည်းအမှတ်တံဆိပ်ကြီးတွေဖြစ်တဲ့ Apple ကွန်ပျူတာနဲ့နည်းပညာကုမ္ပဏီ Shell ဂျင်းနန်ကုမ္ပဏီ Boeing လေယာဉ်ကုမ္ပဏီတို့ရုရှားကိုပြန်ပြောင်းတင်းရှုံချပြီးတော့နှုတ်ထွက်သွားကြတာဖြစ်ပါတယ်။ဒီလေယာဉ်ကုမ္ပဏီတွေမှာဆိုရင် Boeing ပြင် Airbus နဲ့ General Electric တို့ကလည်းရုရှားကိုထောက်ခံမှုရန်နာလိုက်တာပါ။Oracle ကုမ္ပဏီကြီးကယူကရိန်းရဲ့ Digital နည်းပညာဝန်ကြီးက Oracle အနေနဲ့သူတို့ကိုထောက်ခံအားပေးပါဆိုပြီး Twitter လူမှုကွန်ရက်ကနေပန်ကြားပြီးမကြခင်မှာပဲရုရှားကနေနှုတ်ထွက်ကြောင်း Oracle ကကြေညာသွားတာဖြစ်ပါတယ
် So we trying to work on all fronts not just you know like trading or social media
တခြားကုမ္ပဏီတော်တော်များများလည်းသူတို့ဆက်သွယ်ပြီးတော့ရုရှားကိုခြံထားခဲ့ဖို့ရုရှားနိုင်ငံသားတွေသူတို့အစိုးရကိုဖိအားပေးအောင်လုပ်ဖို့ကြိုးစားခဲ့လို့ယူကရိန်းရဲ့ Digital ဌာနဒုဝန်ကြီးကပြောတာပါရုရှားမှာမရောချတော့တဲ့ပစ္စည်းချင်းတွေမှာတော့ Mercedes-Benz ကားကုမ္ပဏီ Ford BMW ဒီကုမ္ပဏီတွေလည်းသူတို့ကားတွေကတချို့ကိုရုရှားကိုမတင်ပို့တော့ဘူးရုရှားမှာထုတ်လုပ်မှုအစ်စ်တွေလည်းရပ်လိုက်တယ်လို့ပြောပါတယ်ရှင် Hollywood နာမည်ကျော်ရုပ်ရှင်မင်းသမီး Angelina Jolie ကတစ်ဖက်မှာခင်မောဟာမင်းသားဘရက်ပစ်နဲ့အိမ်တော်ခွဲပြဿနာတွေဖြစ်နေတဲ့ကြားကသူ့ရဲ့လူသားချင်းစာနာမှုဆိုင်ရာလုပ်ငန်းဆောင်တာတွေဆက်ပြီးတော့လုပ်ကင်နေတာတွေ့ရပါတယ်။ရ ရီမန်နိုင်ငံမှာခုနှစ်တတဖြစ်ပွားနေတဲ့ပြည်ပခါကြောင့်ထိခိုက်နစ်နာရတဲ့မိသားစုတွေနဲ့တွေ့ဆုံဖို့အတွက်မတ်လ6ရက်နေ့တင်းတွင်တွေကပဲသူရီမန်နိုင်ငံကိုရောက်သွားခဲ့တာပါ။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့အထူးကိုယ်စားလှယ်ဖြစ်တဲ့အန်ဂျလီနာဂျိုဒီကဒီပြည်ပခါကြောင့်အိုးရင်ဆုံးခွာထွက်ပြေးရတဲ့သူတွေဒုက္ခသည်တွေပါဝင်မိသားစုများပြန်နဲ့တွေ့ဆုံပြီးတော့ဒီပြည်ပခါကသူတို့ရဲ့ဘဝကိုဘလို့ထိခိုက်ပြောင်းလဲမှုတွေဖြစ်စေခဲ့လဲဆိုတာကြောက်ပြတာနားထောင်ဖို့ဖြစ်ပါတယ်။အခုလိုမျိုးဟောလိဝုဒ်နာမည်ကျော်မင်းသမီးအန်ဂျလီနာဂျိုလီရဲ့ခီးစဉ်ကရီမန်နိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေဘလောက်တောင်ပို့ပြီးတော့လိုအပ်နေလဲဆိုတာအများကပိုအာယုံဆိုင်သိရှိလာစေဖို့ရည်ရွယ်ပြီးတော့လှုပ်ဆောင်မှာဖြစ်ပါတယ်။မလ16ရက်နေ့မှာဆိုရင်ရီမန်နိုင်ငံအတွက်နှစ်ဆင်ကျင်းပနေကြအစင်းမြေအလှငွေပန်ကြားမှုညီလာခံကျင်းပမှာဖြစ်ပါတယ်။အန်ဂျလီနာဂျိုလီဟာ2000ခုနှစ်ကနေ2012ခုနှစ်ထိလဲ UNHCR ရဲ့ချစ်ကြည်ရေးတန်တမန်ဖြစ်နေကိုစားပြုလှုပ်ဆောင်ပေးခဲ့တာပါ။အခုတော့ UNHCR ရဲ့အထူးကိုယ်စားလှယ်ဖြစ်တာဝန်ယူထားတဲ့အန်ဂျလီနာဂျိုလီကအခုနှစ်ပိုင်းတွေအတွင်းမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းပါဝင်ကမ္ဘာတစ်လောကဒုက္ခသည်စခန်းတွေကိုလည်းတွားရောက်ခဲ့တည်ရဖြစ်ပါလိမ့်ရှင် Took my crew to Japan party like Kardashians Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly then we headed out to China Taylor said that's where we find us ဒီတက်တဲ့ရောင်းတဲ့လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါလိမ့်ရှင်။ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါလိမ့်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မဲ့ဧတနာကျော်စီစဉ်တင်ဆက်တဲ့တက်တန်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါလေရှင်။ VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်ပေးနေတဲ့သတင်းတွေ၊သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေ၊နောက်ရုပ်သံအစီအစဉ်တွေကိုကျမတို့ရဲ့ website လိပ်စာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်မီ၍လာရောက်ကြည့်ရှုနားဆင်ဖတ်ရှုနိုင်ကြပါလေရှင်။ဒါပြင်ကျမတို့ရဲ့လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ Facebook နဲ့ YouTube စာမျက်နှာမှာလည်းဖတ်ရှုနားဆင်နိုင်ကြပါတယ်။အခုကတော့သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်။
ရုရှားရဲ့တိုက်ခိုက်မှုကြောင့်အိုးအိမ်ဆန့်ခွာထွက်ပြေးရတဲ့ဒုက္ခသည်တွေကိုရုရှားနဲ့ဘယ်လာရုစ်ကိုကယ်ထုတ်ဖို့ရုရှားအစိုးရရဲ့အဆိုပြုချက်ကိုယူကရိန်းအရာရှိတွေကပြင်းပြင်းထန်ထန်ဝေဖန်လိုက်ပြီးဒီစစ်ရှောင်တွေကိုယူကရိန်းအနောက်ပိုင်းဒါမှမဟုတ်ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေစီဝင်ခွင့်ပြုဖို့အတွက်ပန်ကြားလိုက်ပါတယ်။တနင်္လာနေ့မှာရုရှားနဲ့ယူကရိန်းတို့ကြားတတိယအကြိမ်ညှိနှိုင်းမှုတွေမလုပ်ခင်ယူကရိန်းညှိနှိုင်းမှုကရုရှားရဲ့အရက်သားတွေပေါ်မှာကြီးမားတဲ့အကြမ်းဖက်မှုတွေအတွက်ရှုတ်ချကြောင်းပြောပါတယ်။ယူကရိန်းကိုရုရှားတွေဝင်ရောက်ကျူးကျော်ပြီးအရက်သားတွေနေထိုင်ရာကိုပြင်းပြင်းထန်ထန်တိုက်ခိုက်နေမှုကြောင့်ဘေးလွတ်ရာကိုထွက်ပြေးရတဲ့ယူကရိန်းနိုင်ငံသားတသန်းကျော်မှာထပ်ဝက်လောက်ဟာကလေးငယ်တွေဖြစ်တယ်လို့ UNICEF ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်ရုရှားကပြီးခဲ့တဲ့ကြက်သပင်းတွေကယူကရိန်းကနျူကလ িয়ার ဆက်ရုံတစ်ခုကိုတင်ပိုက်ခဲ့တဲ့နောက်ယူကရိန်းမှာရှိတဲ့နျူကလ িয়ার ဆက်ရုံတွေစိတ်ချလုံခြုံမှုရှိစေရတဲ့အတွက်ရုရှားယူကရိန်းနဲ့ကုလသမဂ္ဂအမှုမြွှန်းအေဂျင်စီ IAEA တို့ကြားသုံးဖွင့်ဆိုင်ဆွေးနွေးပွဲကျင်းပဖို့ IAEA အကြီးအကဲကတနင်္လာနေ့မှာတိုက်တွန်းလိုက်ပါတယ်။ရုရှား-ယူကရိန်းပြည်ပကဖြေရှင်းနိုင်မှုအတွက်ယူကရိန်းသမ္မတဇယ်လင်စကီနဲ့တိုက်ရိုက်ဆွေးနွေးဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကိုအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကတနင်္လာနေ့မှာတိုက်တွန်းလိုက်ပါတယ်။နိုင်ငံခြားဆစ်ဆက်ဆွေးနွေးရေးနဲ့ပတ်သက်ပြီးယူကရိန်းသမ္မတကိုဆက်သွယ်ပြောဆိုသလိုရုရှားသမ္မတပူတင်နဲ့လည်းယူကရိန်းနဲ့တိုက်ရိုက်ဆွေးနွေးဖို့တိုက်တွန်းခဲ့တာဖြစ်ကြောင်းပြောပါတယ်။
တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြပေးခဲ့တာပါရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ Tony Pollock နဲ့ Darius Smith တို့ဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း 9:00 ကနေ 10:00 ထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့ Line to Meter 1925 32တို့ကနေဖမ်းယူနားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ VOA မြန်မာပိုင်းစီစဉ်ကိုအပိနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်ကျမသင်ကြီးထိုက်ပါ
This program has come to you from the Voice of America, Washington.